Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာလ12ရက်တောက်ကြနေ့ညဖက်9နာရီနဲ့10နာရီအစီအစဉ်ကိုစတင်ထုတ်လွှင့်ပေးနေပါပြီ။ Line Tone Meter 3719 25အပြင် Facebook စာမျက်နှာကနေပါတိုက်ရိုက်ခံယူနာဆင်နိုင်ပါတယ်။ဟောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဒီရင်ကြီးညပါစီခင်ဗျာ။ဒီနေ့ကသတင်းတွေထဲမှာအမေရိကန်နိုင်ငံသားသတင်းမီဒီယာသမားဒန်နီဖန်စတောက်ကိုထောင်ဒဏ်17နှစ်ချမှတ်လိုက်တဲ့သတင်းနဲ့အတူဒေါ်စန်းစုကြည်ရင်ဆိုင်နေရတဲ့အာဂရီအမှုတစ်ခုအတွက်ဦးဖြိုးမင်းသိန်းစနီဒေါ်ခင်မိမိတွေစစ်ကောင်စီတပ်တွေအဖြစ်ဒီကနေ့ထွက်ဆိုခဲ့တာ AA နဲ့စစ်တဲ့အကြောင်းအပြည့်အဝနှစ်ပတ်လည်မတိုင်ခင်နှစ်ဖက်ပြစ်ခတ်မှုတို့ရှိခဲ့ပြီးအခုတော့ပြန်ညှိနေကြတဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်တော်စတော်သိန်းပြပြပါမယ
်။ကောင်းပါပါရှင်။မြန်မာနိုင်ငံမှာတည်င်းထောက်ပြောက်အတွက်အမြင့်ဆုံးအဖြစ်နဲ့ Frontier မြန်မာတည်င်းဌာန Editor Danny Fanstar ကို2017နှစ်ချမှတ်လိုက်ပါတယ်
။တည်င်းမြန်မာတယောက်ကိုဒီထောင်နဲ့အမြင့်ဆုံးချတာတော့ဒါသိမြော်မှုရှိဘူး။နောက်ပြီးတော့ဒီအမိန်အမှုတွေပေါ်မှာကျွန်တော်တို့ကတည်င်းနဲ့တတိယံချက်တွေကိုထည့်သွင်းတုံ့ပြန်ထားတာမရှိဘူး။
ဒန်နီဖန်စတာရဲ့ရှင်းနေဦးတန်းဆိုအောင်ပြောသွားတာပါနှစ်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင်မြန်မာပြည်တွင်းကိုဗစ်ရောဂါထိန်းချုပ်ရေး stay at home အမိန့်တွေပြန်ရုပ်နေတဲ့တဲ့စစ်ကောင်စီရဲ့လက်နက်ကြီးတွေကြားလို့ချင်းပြည်နယ်ထက်ကဘာသာရေးကြောင်းတွေပြက်စီနေရတာဒီလိုတဲ့ပြည်ပို့ချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမျိုးသမီးကဏ္ဍသူတာဆောင်လင်အမေရိကန်တစ်ခွင်နဲ့တိတ်ပန်တဲ့နေပြည်တော်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်ဆုံးရောက်တဲ့တွေကိုကုချီချော်သိန်းနဲ့မဆူမြင့်မွန်တို့ကပြောပြပေးပါအောင်ရှင်။
Frontier မြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင် Editor Danny Fanstar ကိုထောင်ဒဏ်17နှစ်ချမှတ်လိုက်တဲ့အပေါ်အထူးပဲစိတ်ပျက်ရတဲ့အကြောင်းသတင်းဌာနရဲ့ Editor ချုပ်ဖြစ်သူ Thomas King ကပြောပါတယ
် Everyone at Frontier is disappointed and frustrated at this decision. We just want to see Danny released as soon as possible so he can go home to his family.
ဒီဆိုမြတ်ချက်ပေါ် Frontier ကလူတိုင်းစိတ်ပျက်လက်ပြတ်ကြားရပါတယ် Danny သူ့မိသားစုစီပြန်နိုင်အောင်ဖြစ်နိုင်တယ်မဲ့အမြန်ဆုံးပြန်လွတ်တော်ကိုကျွန်တော်တို့မြင်ကြပါတယ်ဒန်နီဟာအကြမ်းမှုတိုက်ဖြတ်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်တင်းနေလေကာကြီးလို့လည်းတရားစွဲခံထားပြီးအဲ့ဒီအမှုတွေကိုတီးကြားစီစစ်ဆေးဖို့ရှိနေပါတယ်လို့အက်ဒီတာချုပ်သောမတ်စကင်းကပြောပါတယ်ဒန်နီဖန်စတာဟာဖန်စီခံရခြင်းကမြန်မာနောင်သတင်းဌာနမှလုကင်နေတာမဟုတ်တော့ဘဲ Frontier မြန်မာမှလုကင်နေပြီဆိုတော့အခွန်နဲ့လူမှုဖူလို့ရင်းမှတ်တမ်းနဲ့သတင်းဌာနကဝန်ထမ်းတွေရဲ့ထွက်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတွေတင်ပြခဲ့ပေမဲ့လည်းတရားရုံးကမျက်ကွယ်ပြုခဲ့တယ်လို့အက်ဒီတာချုပ်သောမတ်စကင်းကပြောပါတယ်ညတာမှုမရှိတဲ့တရားစီရင်ရေးနဲ့ဒန်နီဖန်စတာကိုအခုလိုထောင်ချလိုက်တာဟာမြန်မာနိုင်ငံကသတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေကိုတက်သည့်ပြတဲ့အချက်ပဲလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီနေ့ထုတ်ပြန်တဲ့တခုမှပြောထားပါတယ်။နိုင်ငံကကြာကြာတွေကိုစောင့်ကြည့်လာနေတဲ့ Crisis Group အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဂျာမီပို့ကို Richard Hawsey ကဒီပြည်တံချမှတ်မှုဟာတိတ်ကိုဆူရော်လို့နေလို့ပြောတဲ့အကြောင်း AP သတင်းမှရေးထားပါတယ်။လူခွင့်ရေးစောင့်ကြည့်လာရေးအဖွဲ့ရဲ့အာဆာဒေတာဆိုင်ရာဒုတိယညွှန်ကြားမှုဖီးရောဘတ်ဆန်ကလည်းဒီလိုနှိမ့်ချထောင်လန့်ချတဲ့ပေါ်ပြည်တယ်ကိုပန်ပြီးပြည်တံကိုပယ်ဖြတ်ပြီးတော့ဒန်နီဖန်စတောက်ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ
်။ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့တောင်းဆိုမှုအရဒေါက်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဇနီးဖြစ်သူဒေါက်ခင်မိမိကျွဲကဒေါက်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂတိလိုက်စားမှုတွေအတွက်ကြားနာပွဲမှာဒီကနေ့ထွက်ဆိုခဲ့ပါတယ်။အာဂတိလိုက်စားမှုတွေအတွက်နေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းကြားနာစစ်ဆေးနေတာမှာဒီနေ့နိုဝင်ဘာ12ရက်နေ့မှာဒေါက်ခင်မိမိကျွဲကအမှုတစ်ခုအတွက်စစ်ကောင်စီဘက်ကတရားလိုတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့တာပါ။ခင်မွန်းဖြစ်သူတောင်းဆိုမှုကြောင့်ဒေါက်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဒေါက်ခင်မိမိကျွဲကပြောပေမဲ့ဒါတွေကိုဘယ်လိုရခဲ့တယ်လဲ။ဘယ်နေ့ကစီစဉ်ပေးခဲ့ရတာလဲ။ဘယ်နေ့ဘယ်နေရာဘယ်အချိန်မှာပေးခဲ့ရတယ်လဲဆိုတာကိုတော့တက်တည်ပြနိုင်ခဲ့ခြင်းမသိဘူးမရှိဘူးလို့စုံစမ်းသိရပါတယ်။ဒေါက်ဆန်းစုကြည်ကိုပေးခဲ့တယ်ဆိုတာမှလည်းသူကိုယ်တိုင်လိုက်သွားခဲ့တာမဟုတ်တဲ့အတွက်မသိဘူးလို့တရားခွင်မှာပြောခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကနေဒေါက်ခင်မိမိကျွဲတရားလိုတက်တည်အဖြစ်ထွက်ဆိုဖို့အရင်ရုံချင်းတွေတုန်းကဆင့်ခေါ်ခဲ့ပေမဲ့လာရောက်ခဲ့ခြင်းမရှိပါဘူး။အခု၄ကောင်းမြောက်ဖြစ်တဲ့ဒီကနေ့ရုံချင်းကြမှာလာရောက်ထွက်ဆိုတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေဘလို့တုံ့ပြန်မေးခွန်းတွေမေးခဲ့တယ်လဲဆိုတာကိုတော့မသိရပါဘူး။ ဒီနေ့အထူးတရားရုံးမှာဒေါက်ဆန်းစုစုကြီးအပေါ်ဆွဲထားတဲ့အဂရိလိုက်စာမှုလေးခုတွေကလာရောက်တော့စိုက်ပျောတမွေးပညာသင်တန်းကျောင်းစီမံကိန်းအတွက်အဂရိလိုက်စာရဲ့ဆိုတဲ့အမှုကိုလည်းကြားနိုင်ခဲ့ပါတယ်။ဒီအမှုအတွက်မြေပြည်တော်လူမှုဘူးလုံးရေးကော်မတီကတာဝန်ရှိသူတို့ဦးစစ်ကောင်စီဘက်ကတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့တာကိုစစ်ဆေးကြားနာခဲ့တယ်လို့သိပါတယ်သိရပါတယ်။အဂရိလိုက်စာမ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ Nayan, Didagan, E. Yakaidadune, Nale Mu, Rema Bido, Chikakera, Tedelu, Sitapega, Jobare, Pianapatabi, Lose, Napet Josu, Sununi, Vilu, Sobare, Manega Yashigere, Ajiga Yasay, the board to Nijaku, Tabanga, Ninja Tukuzle, Nibon Foundation Ogata, Yohi Sasakawaga, Hinansa, and Bigerawa. Duha, Yakaidados, Yuzijo, Bojo Tumyanine, Sadras, Unigabi. နိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ဒေါက်ဆန်စုကြည်တမ်းတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နှုန်းနဲ့လည်းအဲ့ဒီအချိန်ကနေပြည်တော်မှာတီးကြားစီသွားရောက်တွေ့ဆုံခဲ့ပါတယ်အကြီးကရဲ့စေတနည်းများအဖြစ်အခိုင်အမာနဲ့ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေကြေညာပေးဖို့အတွက်လည်းမစ္စတာဆာဆာကာဝါဟာဒီကနေ့ပဲမြန်မာနိုင်ငံမှာရောက်ရှိနေပါတယ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဆေးရထုံးသတ်မှတ်ထားတဲ့မြို့နယ်တွေကနောက်ထပ်69မြို့နယ်ကအဲ့ဒီအမိန့်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်ဒါကြောင့်စုစုပေါင်းမြို့နယ်169မြို့နယ်မှာဆေးရထုံးထုတ်ပြန်ထားတာကနေဒီအမိန့်ရုပ်သိမ်းလိုက်တာ69မြို့နယ်ရှိသွားပြီးတော့50မြို့နယ်မှာတော့ဆက်ပြီးတော့ကန့်သတ်ချက်ရှိနေသေးဖြစ်ပါတယ်အခုဒီကန့်သတ်ချက်တွေရုပ်သိမ်းလိုက်တဲ့မြို့နယ်တွေမှာကိုဗစ်ကူးစက်မှုရှော့ကျလာ ကိုဗစ်ကာယောဂါကူးစက်သူအရေအတွက်ရောတေဆုံးသူအရေအတွက်ပါရှင်းကြားလာနေတာတွေ့ရပါတယ်ပြည်သူ့အနေနဲ့နှာခေါင်းဆီးတက်တာအပါအဝင်ကိုဗစ်စီးကမ်းချက်တွေလိုက်နာဖို့အတွက်ကျန်းမာရေးတာဝန်ရှိသူတွေကတော့ဆက်ပြီးတော့တိုက်တွန်းနေပါတယ်အာဆီယံဆက်နိုင်ငံနှင်းပါမြန်မာနိုင်ငံဟာကိုဗစ်ကာယောဂါကြောင့်တေဆုံးမှုဆက်သမားများအများဆုံးနိုင်ငံဖြစ်ပါတယ်ရှင်
VOA America အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00နာရီကနေစနေနေ့အထိလိုက်တိုမီတာ19kHz 15353ညလိုက်တိုမီတာ25kHz 11833ညလိုက်တိုမီတာ32kHz 9335တို့အပြင်စနေတနင်္ဂနွေမှာထိုင်းလိုက်တာ190kHz 15ခုံကားတို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရုပ်နဲ့အမေရိကန်အင်အားကြီးနိုင်ငံခံကြားကုံသွယ်ရေးနဲ့ပထဝီဒေသအခြေခံနိုင်ငံရေးတိမှမှုတွေရှိနေတဲ့ကြားမှာပဲဒီကနေ့တောက်ချာနေ့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတဆီဂျင်းဖင်တို့အာရှပစိဖိတ်ဒေသနိုင်ငံတွေကိုဗီဒီယိုကနေတဆင့်မျက်ကုန်းတွေပြောကြားကြမယ်လို့ခန့်မှန်းထားပါတယ်ဒေသတွင်းနိုင်ငံတွေအနေနဲ့အစိုးရကတိမှမှုအခြေအနေပြန်မြောက်ဖို့လိုတဲ့ကြောင်းတရ
ရေးဩဇာထိန်းချုပ်မှုကြီးထွားလာတာကိုဟန်တာဖို့ကြိုးစားနေတဲ့အမေရိကန်နဲ့ဒေသတွင်းနိုင်ငံတွေကိုညွှန်ညွှန်းပြောဆိုတာလို့ရှိမြင်ရပါတယ်။အေပက်ညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်မင်းငုံပြောမယ်ဆိုတာကိုသမ္မတအင်ဂျီရောကအတည်ပြုကြေညာချက်ထုတ်ပြန်ပါတယ်။ COVID-19 ကာယရောဂါတက်ဖြစ်ရေးနဲ့စီးပွားရေးပြန်ပြီးနလန်းထူလောက်အောင်ဆက်လက်ကြိုးပမ်းမှုတွေအကြောင်းကိုပြောဆိုမယ်လို့အင်ဂျီရောကပြောထားပါတယ်။ဒီတော့တွင်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရှေ့သတင်းပတ်မှာအွန်လိုင်းကနေဆွေးနွေးဖို့ရှိနေကြောင်းသတင်းတွေထွက်နေပါတယ်။ 工作业事业呢，交给啥人家？那两个并不靠片面，也想想内幕越比，特地说的为金宝布、木瓦片的包住条来比较，没人敢听你嘛，一家话的。他们那印度佬讲了，他们那农业往来特地说的为呢不得了，没钱的兄弟们背地里找，来点什么嘛，包不了他话的。
牛皮在新加坡来的，可是面对着 coronavirus 不哈，美国比较做闹掰，当然突然的病人呢，苗白的大人嘛，说说话话，可是母人变比较偏离边，所以的，所以大家都苗苗心里话的。上月的为马库罗古山湖的苏拉列队，所以在勒克纳的库列皮拉尼巴的，比格的尼亚尼亚的加拉队，古山湖的苏中中埃亚的，佛罗里达、德克萨斯的其他当班皮尼瑞马罗，勒德拉古山湖农家森拉尼巴的，特别是德尔塔波古山湖的哈，美国人比较做马萨西尼在皮皮罗，苗白尼的白地大人马库波比古山尼拉队亚巴的，纽墨西哥的科罗拉多皮尼瑞加使用的马苏耶，科菲鲁纳瑞皮尼巴的。Vermont College Male, Pigere, Halloween, the Sejimia Puero, Luzu Louis, Locarin, Sasabiro, Gusatu, Dola Nira, Pure Wishwim, where Luzurari Melopo, Yai Damit Tavare, Saya Nira Yamibimo, Lure, Nainema Nibiro, Nimiabi, Tagari, Long Baitare, Kanurega, Ligu, Veshuni Yajima, Jadi Uru Ere de Tarima, Gusapuri, Jambi, Yani Rava, Dajam, Kawe Se Matoya Duri, Jama, Gusapuri, Pientem, Piana Muri, Wanesia Chini, Susuwa, Jonga Yana Naja, Kawe Se Toya would dread Jama Isaya.
ကျွမ်းကျင်သူတွေကတတိပေးတိုက်တွန်းနေပါရဲ့ရှင်ကိုဗစ် -19 ကူးစက်မှုကနေကိုကိုကိုကိုကာကွယ်ရေးအတွက်တမကအခြားလူတွေကိုကာကွယ်ဖို့အတွက်ပါကာကွယ်ဆေးထိုးကြဖို့တာဝန်ရှိတယ်လို့ဇာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ကဒီနေ့ပြောပါတယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်စီးပွားပြင်ပမှာနယူးဇီလန်ဝန်ကြီးချုပ်ဂျက်စတင်အာဒန်နဲ့အွန်လိုင်းကနေဆက်သွယ်ဆွေးနွေးမှုတစ တယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကတရက်တွင်းကူးစက်သူအစီအတွက်ဟာပုံပေါင်းပုံတောင်ရှိခဲ့တာပါ။ဂျာမန်လူတယောက်ဝန်ကြီးချုပ် Olaf Scholz ကလည်း virus ဟာကျွန်တော်တို့ကြားမှာရှိနေစေဖြစ်ပြီးနိုင်ငံသားတွေရဲ့ကျန်းမာရေးကိုချိန်ချောင်နေပါတယ်လို့ကြာတာပရိနေကပဲပြောထားပါတယ်။
UK နိုင်ငံ Scotland နဲ့ Glasgow မြို့မှာကျင်းပနေတဲ့ရာသီဥတုပြောင်းလဲမှုဆန္ဒ COP26 ညီလာခံရဲ့သဘောတူညီချက်မူကြမ်းအသစ်ဒီကနေ့သောက်စာနေမယ့်ပိုင်းကထွက်လာခဲ့ပါတယ်။ကမ္ဘာကြီးရဲ့အပူချိန်ကိုဆက်မှုထွန်းကားတဲ့ခေတ်မတိုင်ခင်ကာလမှာရှိခဲ့တဲ့အပူချိန်အောက်1.5°C အထိထိမ့်ချုပ်လျှော့ချနိုင်ရေးနိုင်ငံတွေအနေနဲ့ဘယ်လိုလုပ်သွားကြမယ်ဆိုတဲ့အစီအစဉ်အသေးစိတ်ကိုအခုမူကြမ်းထဲမှာဖော်ပြထားပါတယ်။ကမ္ဘာပူချိန်လျှော့ချရေးရည်မှန်းချက်ကို2015ခုနှစ်တုန်းကပြင်သစ်နိုင်ငံပါရီမြို့မှာသဘောတူညီခဲ့ကြတာဖြစ်ပြီးတော့ဥတုရာသီပြောင်းလဲမှုရဲ့အဆိုးရွားဆုံးတက်ရောက်မှုတွေကိုရှောင်ရှားနိုင်ဖို့အဓိကပါတဲ့အချက်လို့မြင်ကြပါတယ်။ဒီသဘောတူညီချက်မူကြမ်းကို Glasgow ထိပ်သီးညီလာခံတက်ရောက်နေကြတဲ့နိုင်ငံ200နီးပါးကြားသဘောတူညီပြီးညီလာခံအဆုံးသတ်မဲ့ဒီနှစ် November 12ရက်ဒေသဆန်တော်ချိန်ညနေ6:00မတိုင်ခင်မှာသဘောတူလက်မှတ်ရေးထိုးကြရမှာပါ။ဒါပေမဲ့လည်းစည်းစပ်ညှိနှိုင်းမှုတွေကတော့ဒီကနေ့ညပဲအထူးသဖြင့်သတင်းပတ်ကုန်အထိဆက်ပြီးတော့ကြားသွားနိုင်ပါရဲ့ရှင်။တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့မဆူမြန်မလို့ကတင်ပြပေးသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet ဆာမနာ barmis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးဖို့ချက်တွေကိုဆက်တိုက်တင်ပြသွားပါမယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးတရားစွဲဆိုခံထားရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor အမေရိကန်နိုင်ငံသား Danny Fenster ကိုစစ်ကောင်စီကအလုတ်ကျမ်းနဲ့ထောင်ဒဏ်17နှစ်ချမှတ်လိုက်ပါတယ်။အမှုသုံးမှုအတွက်အမြင့်ဆုံးထောင်ဒဏ်တွေချမှတ်ခဲ့တာဖြစ်ပြီးတရားခံဖက်ကတင်သွင်းတဲ့တက်တေရီကိုထဲမထွက်ပဲတရားရုံးကအမိန့်ချလိုက်တာဖြစ်တယ်လို့သူရှင်းနေကပြောပါတယ်။အခုချလိုက်တဲ့ပြစ်ဒဏ်ဟာသတင်းထောက်ပြအတွက်ဆယ်စုနှစ်တစ်ခုအတွင်းအမြင့်ဆုံးပြစ်ဒဏ်ဖြစ်တယ်လို့လည်းသတင်းမီဒီယာကောင်စီဝန်ဟောင်းဦးမြင့်ကျော်ကပြောပါတယ်။ရန်ကုန်ကလာတဲ့တဲ့ကိုတော့ကိုရနိုင်ကတင်ပြထားပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပုံမှန်3ခုနဲ့ဖမ်းဆီးတရားစွဲဆိုခံထားတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor American နိုင်ငံသား Danny Fenster ကိုဒီကနေ့မှပဲအစိမ်းကျင်းထောင်ထူတရားရုံးကအလုတ်ကျမ်းနဲ့ထောင်ဒဏ်စုစုပေါင်း17နှစ်ချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေဦးတန်းဆောင်က VOE ကိုပြောပါတယ
်ဒီနေ့မင်းချလိုက်တာမှန်တယ်ပထမချိန်လာတာကတော့ဟိုဒီအမှုသုံးမှုတဲ့မင်းချဖို့15ရက်နေ့ဆိုပြီးချိန်လာတာအဲ့ဒါကိုမနေ့ကဒီပြည်လည်းမှာတရားရုံးကကျွန်တော်ဖုန်းဆက်ပြီးတော့ဒီအမိန့်တော့ယုံကြည်ကကြောင်းပါတယ်အဲ့တော့ဒီတောက်တောက်ကြံလေးချမယ်ဆိုပြီးတော့ဖြစ်သွားတာပေါ့အဲ့တော့ဒီနေ့အမိန့်ချရတဲ့မှာငါတက်စတာပြီး3နေသခွန်တဲ့3နေနောက်တစ်ခါလောကသုံးတဲ့က2009နေ့နဲ့အဲတန်ကိုတိတ်အလုံးအလုံးချင်းပါတယ်နော်အဲ့လိုချလိုက်တယ
်စစ်တအာနာသိမ်းပြီးနောက်ပိုင်းမေလ24ရက်နေ့ကဒန်နီဖန်ဆယ်ကိုရန်ကုန်လေးသိမ့်မှာ အနာပိုင်းတွေကဖမ်းဆီးပြီးတော့တမတော်ပြုကွဲအောင်လှုပ်ဆောင်မှုရာဇဝတ်ကြီးပုံမှန်
呃，这边的嘛比较多，你从那年龙下来了，啊，这边有木西，呃，那边的阿妹阿母也帮忙，那边的阿爹奶奶在地干，这边有菜园都没啥东西。那是起码了，人家反正在古因生产嘛，经常差不多嘞，差不多来就别的那段，油干差不多过了，无钱提嘛，表奶在不落嘞，心里这个表话嘞。
သူလူမျိုးရေးအတွက်အမေရိကန်အစိုးရကတောက်လျှောက်တောင်းဆိုနေခြင်းမှာပဲခုလိုအမြင့်ဆုံးပြည်တံတွေကိုချလိုက်တာပါတရင်လက်ခွင့်အတွက်ဆောင်ရွက်နေသူတွေလူခွင့်ရေးဖွဲ့တွေကလည်းသူ့ကိုပြန်လို့ပေးဖို့တောင်းဆိုနေကြပါတယ်မနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရင်သမားတွေကိုဖမ်းဆီးထောင်ချတာတွေရှိပေမဲ့ဒီကနေ့တန်နီဖန်စတာအပေါ်မှာချမှတ်လိုက်တဲ့ပြည်တံဟာဆယ်စုနှစ်တခုအတွင်းမှာ
ြစ်တယ်နေကဟိုအမြင့်ဆုံးကြီးချတာလေပြီးနိုင်တဲ့ပြည်တယ်နေအမြင့်ဆုံးကြီးချတာလေနောက်ဟိုလောင်းဝကပုံမှန်နဲ့ဆိုရင်လည်းဟို9မိနစ်ဆိုတာအောင်းစရာအကောင်းဆုံးချတာပေါ့နော်အမေရိကန်နဲ့ကြောက်ဒီပုံမှန်ကဟိုစီပြောတဲ့ပုံမှန်တွေမဟုတ်ဘူးပေါ့နော်နောက်ထပ်ဆွဲထားတဲ့ပုံမှန်တွေဟိုစီပြောတဲ့ဟာတွေတော့မဟုတ်ဘူးဟိုဆိုတော့ဒီတရင်းတော့တောင်းနေတဲ့ဒီလောက်ဟို7နှစ်ကြာဆွဲဟာကဒီဟို7နှစ်တစ်ခုနှစ်ခုအတွင်းမှာဟိုတော်တော်လေးတော့ဟိုဟိုရင်အမြင့်ဆုံးပြည်တယ်မဖြစ်နဲ့ပြီးခဲ့တဲ့7နှစ်လောက်အတွင်းမှာဆိုရင်ဒါဒီလောက်ပြည်တယ်ကြာတဲ့တရင်းတော့မရှိသေးဘူးပေါ့နော်ဆိုတော့ဒီဟာကဟိုဒီကံကြတော့ဟိုသတင်းလုံးလုံးပြဲဖမ်းနေစီးရဒါတွေကတော့ဟိုတော်တော်များများဖြစ်နေတယ်ဒါပေမဲ့အဲ့ထဲမှာမှဒီအမှုကထပ်ပြီးတော့သူများတဲ့ဟိုတခြားသောသတင်းမားတွေတက်ကိုပို့ပြီးပြည်တယ်ချခံတယ်ဆိုတာတော့နည်းနည်းတော့ဟိုထူးဆန်းနေတယ်ဘလို့နိုင်ငံရေးအင်းရှိတော့ကနေဘလို့ဟိုလူနေကနေခပါတယ်ဆိုတာနားမလည်နိုင်အောင်ပေါ့နော်ဒီဟာကတော့ဒီမှာလဲဟိုတက်ရောက်မှုတော့ဟိုတရင်သမားရဲ့ပုံမှာဒီမှာလည်းတက်ရောက်လိမ့်မယ်လို့ထင်တယ်ပေါ့နော
်လက်ရှိအချိန်ထိမြန်မာနိုင်ငံမှာတရင်သမား40နီးပါးကိုစစ်ကောင်စီဘက်ကဖမ်းဆီးထိန်းသိမ်းထားပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုထားပါတယ်တရင်သမားအများစုကိုတော့တမတော်ပြုတ်ကွဲအောင်လှုပ်ဆောင်မှုပုံမှန်9ကာကြီးနဲ့တရားစွဲဆိုထားတာဖြစ်တယ်လို့လည်းဦးမြင့်ကျော်ကပြောပါတယ်ခင်ဗျာ
ရှင်ကောင်ကလာတဲ့တဲ့ရင်ကိုရနိုင်တင်ပြသွားတော့ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့ပြည်တွင်းကကိုဗစ်ရောဂါအခြေအနေတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာကိုဗစ်သက်တရာလိုင်းကူးစက်မှုမြင့်တက်နေခြင်းကမလို့အရင်အပြင်းမထွက်ရ Stay at home အမိန့်ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုဒီကနေ့နိုဝင်ဘာ12ရက်ကစပြီးတော့ပယ်ဖျက်လိုက်ပါတယ်ကျမရဲ့ဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖျက်လိုက်တဲ့မြို့နယ်18မြို့နယ်ထဲမှာပဲခူးတိုင်းထဲကမြို့နယ်9ခုပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတကယ်ပဲရောကျသွားပါပြီလား။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မခင်ဖြူရဲကတင်ပြထားပါတယ်ရှင်
။မန္တလေး၊ရန်ကုန်၊ဧရာဝတီ၊ပဲခူး၊တနင်္လာရီတိုင်းနဲ့မကွေးတိုင်းနောက်မိုးပြင်းတဲ့အတွင်းကမြို့နယ်18ခုမှာနိုဝင်ဘာလ12ရက်ဒီနေ့ကစပြီးတော့ stay at home အစီအစဉ်ပယ်ဖျက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။stay at home အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာပဲခူးတိုင်းထဲမှာတော့အုတ်တွင်း၊ကဝ၊ဒိုက်ဦး၊ပြည်နယ်၊လက်တလင်းစတဲ့မြို့နယ်၅ခုပါဝင်ပါတယ်။ကိုဗစ်စီးမြင်တွေကိုဖြေလျှော့ပေးလိုက်ပေမဲ့တကယ်လက်တွေ့အနေအထားမှာကတော့ကိုဗစ်ဖြစ်ပွားမှုကစိတ်ချရတဲ့အနေအထားမရောက်သေးဘူးလို့ပဲခူးတိုင်းအခြေစိုက် Brighter ဆောင်ရွက်ပေးနေတဲ့အသင်းတစ်ခုကပြောပါတယ
်။ကျွန်တော်တို့ကတော့ကိုဗစ်တဲ့ပတ်သက်ပြီးတော့ရိုးရိုးလူသားနဲ့ပတ်သက်ပြီးတော့ပေါ့နော်။ကိုနီဆောင်ရွက်ပေးနေတာပဲ။ဒါပေမဲ့သူတို့အဲ့လိုဖြေလျှော့လိုက်တဲ့ပုံမှာကျွန်တော်တို့ဒီပလိုက်ကြအပိုင်းနဲ့လောရလာကြတော့စိတ်အဆင်မပြေဘူးပေါ့နော်အဆင်မပြေဘူးဆိုတာလူတွေလိုက်လာလို့အာရော့နေသွားတယ်ရော့နေသွားတဲ့အပေါ်မှာကျွန်တော်တို့တော့အခုသတို့ကလိုင်းလို့လို့ဘာလို့လို့ဆိုပြီးတော့ပြန်တက်လာတာတွေကျွန်တော်တို့ပြန်တွေ့ရတယ်တွေ့ရတဲ့အပေါ်မှာကျွန်တော်တို့တော့တော်တော်ပြင်းဆိုင်နေရတယ်လက်ရှိကျွန်တော်တို့မြို့မှာတော့ဟိုအများအားဖြင့်တော့မဖြစ်သေးဘူးပေါ့နော်တယောက်စားနှစ်ယောက်စားတော့ဟိုသုံးသွားတာတို့ဖြစ်တာတို့တော့တွေ့ရတယ်ပေါ့နော
်ပဲခူးတိုင်းထဲမှာစူလိုင်လာကဈေးနဲ့ကျောင်းတွေကနေအစုလိုက်ကိုဗစ်ကူးစက်ပြန့်နှံ့မှုတွေရှိခဲ့တဲ့အတွက်ဈေးတွေနဲ့အခြေခံပညာကျောင်းတွေကိုယာယီပိတ်ခဲ့ရပါတယ်။ပြီးခဲ့တဲ့ဇူလိုင်နဲ့ဩဂတ်လတုန်းက
ကိုဗစ်ကူးစက်ဖြစ်ပွားမှုနဲ့တိတ်ဆုံးမှုတို့အများပြားရှိခဲ့ပြီးအခုအချိန်မှာတော့တနင်္ဂနွေလုံးတိုင်းတာနဲ့ကာယောဂါကူးစက်မှုတွေနှဲသွားပြီးဆိုပေမဲ့နောက်ထပ်လိုင်းတစ်ခုထပ်မဖြစ်ဖို့အတွက်ယောဂါကာကွယ်ရေးနည်းလမ်းတွေကိုတေချာလိုက်နာစေချင်တယ်လို့ပရိုက်တာဆောင်ရွက်ပေးနေသူတွေကပြောပါတယ်။ကိုဗစ်ကြတော့ဒီဆေးရုံမှာကြတော့ဆေးစစ်တဲ့ဟာတွေရှိတယ်လေ။ကိုဗစ်ရဲ့ဒီသ
Sulan Lane, August La Sabinunga, Lucy Gare, Zine, Town Regatta Saint Yoga, Sulai Kusa Muri, Shigabari, Mugine Molamia, Mure Male, Taku, a sound to Neduri, a Sulai Kusa Muri, Pikerawa, Dignida Sabi, stay at home, Pepsala Pipete, Molamia, Mune Magaro, Covid Pipuamu, Suin Yare, Chini Mamashiro Bimedu, Yoga, Tencho, Senior Lina Murigaro, Anne Nielu, Mune Jamai, Tawin Shidu Uga, Piovari.
အမောင်ရဲ့နေထားတော့သိချင်တယ်ဒါရှိတာဟုတ်ဆရာတက်ပြီးတော့ဖြစ်ကြပါလားတော်တော်များများချို့လို့မိကြပြီးတော့ဖြစ်ကြပါအဲနည်းနည်းတော့များတော့ဒါပေမဲ့ဟိုဆိုရင်အခုတော့မရှိဘူးအဲတော့ဒီကရောက်ပြီဒီတော့ပြတ်သွားကြပါဟာမက်တော့ကိုယ်တိုင်ကတော့တက်ကြလူစုကြီးကတော့မလုံးနဲ့လူအခုတော့ကျင်ညာထားသေးရပါတော့မလုံးနဲ့လူကျင်ညာထားပြီးနဲ့လုံးနေကြတာဒီကတော့ဟိုကျွန်တော်တို့အကုန်လုံး
ကျွန်တော်ကျမကြီးရှူတောင်းနေတယ်ဗျဒီမက်စ်ကိုတက်မယ်ဘောနော်ဟုတ်ကဲ့ကိုဗစ်တတိယလိုင်းအချိန်ညင်းခဲ့တဲ့ဇူလိုင်လကစပြီးကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကိုစတေးအတ်ဟ ோம் ထုတ်ပြန်ခဲ့တာစုစုပေါင်း126မြို့နယ်ရှိနေပါပြီဒါပေမဲ့စတေးအတ်ဟ ோம் အစီအစဉ်ထုတ်ပြန်ထားတဲ့မြို့နယ်96မြို့နယ်ကျန်နေပါသေးတယ်ရှင်
မြန်မာနိုင်ငံထဲမှာကိုဗစ်ကရောဂါကူးစက်မှုအခြေအနေတဖြည်းဖြည်းကျဆင်းလာတဲ့အတွက်စတေးအတ်ဟ ோம் အမိန့်တွေကိုတဖြည်းဖြည်းလျှော့ချနေတဲ့အကြောင်းမှတ်ခင်ပြုတွေကရန်ကုန်ကလာတဲ့သတင်းကိုတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ချင်းပြည်နယ်ဘက်ကသတင်းတစ်ပုဒ်တင်ပြပေးချင်ပါတယ်။ချင်းပြည်နယ်ထဲမှာလက်နက်ကြီးလက်နက်ငယ်တွေကြားတဲ့အတွက်ထိခိုက်ခဲ့တဲ့ဘာသာရေးအဆောက်အဦးက
ကျင့်ဝတ်တဲ့ညီညွတ်မှုရှိတဲ့အတွက်ဒါရီကိုလေးစားလိုက်နာဖို့လိုကြောင်းမြန်မာအရက်ဖက်အဖွဲ့အစည်းတွေကလည်းတိုက်တွန်းထားပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းချန်ကဆက်ပြီးတော့ပြောပြထားပါတယ်။စစ်ကောင်စီတပ်တွေနဲ့လက်နက်ကိုင်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်ထဲမှာဘာသာရေးဆိုင်ရာအဆောက်အဦးတွေအများပြားပျက်စီးနေရတယ်လ ဦးကအခုလိုပြောပါတယ
်။လက်နက်ကြီးနဲ့ပစ်ခတ်တာရေပြီးတော့ဒီလက်နက်ငယ်တွေနဲ့ပေါင်းလိုက်လို့ရှိရင်ဒီညောင်ချောင်းချစ်စီးသွားတဲ့ဟာက22ခုရှိသွားပြီခင်ဗျာ။ဩကတ်လာအနေလူနေအိမ်ကဩကတ်လာအနေပြောမယ်ဆိုလို့ရှိရင်380 80လောက်ရှိသွားပြီ။
ကရားပြည်နယ်တွေကအထင်ကြီးရဖျားကြောင်ခုနှစ်ခုထိခိုက်ပျက်စီးခဲ့ရတယ်လို့တိုးတက်သောကရင်နီပြည်သူအင်အားစုအဖွဲ့ကလည်းဒီကနေ့နိုဝင်ဘာလ12ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်။ဖဲခုံဒီမော့ဆိုဖရူဆိုစတဲ့မြို့နယ်တွေကအပါအဝင်ပျက်စီးသွားတဲ့ဖျားကြောင်တွေရဲ့စီးရင်ကိုလည်းထုတ်ပြန်ပါတယ်။ဖျားကြောင်အများစုဟာလက်နက်ကြီးထိမှန်တာဖြစ်ပြီးတော့တချို့ဖျားကြောင်တွေဟာနှစ်ချိန်အတိုက်ခိုက်ခံခဲ့ရတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ်ရဲ့တရင်တုံးကဗိုလ်ဟန်းကော်က VOA ကိုအခုလိုပြောပါတယ
်။ information ရတော့ပဲတကယ်ပြည်ပြည်မှာ information ရနေအများရှိတယ်။ဖျားချောင်းကိုအုံချပြီးတော့ဒီလက်နက်ကြီးနဲ့ပြည်ရပြီးပြီးတော့ဖျားချောင်းပေါ်မှာစစ်ပစ်ဆောင်နေနေရတော့ချင်းချောက်ရတယ်အများရှိတယ
်။အရက်သားတွေနေထိုင်တဲ့ဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အခုလိုဘာသာရေးအဆောက်အဦတွေထိမှန်ကုန်တာဖြစ်တယ်လို့ပြောပါတယ်။အခုလိုစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအကြားအပြန်အလှန်တိုက်ခိုက်နေကြတဲ့နေရာမှာဘာသာရေးအဆောက်အဦတွေနဲ့စာတင်ကျောင်းတွေရှိတဲ့ပတ်ဝန်းကျင်မှာစစ်မျက်နှာပြင်မဖြစ်အောင်ကျင့်ဝတ်တွေကိုစောင့်ထိန်ဖို့လေးစားလိုက်နာဖို့လိုအပ်တယ်လို့ကရားပြည်နယ်ဒေသခံတွေကပြောပါတယ်
။စစ်ကောင်စီကတော့စစ်မျက်ပြင်တုံးပြတဲ့အချိန်မှာဒီလူတွေအိမ်နဲ့မျိုးဖျားကြောင်းမျိုးအကုန်ပြစ်တာကျွန်တော်တို့နဲ့လုံးဝမခံနိုင်ဘူး။ဒီလောက်ကတော့မိုးပြတိုက်တဲ့မျိုးဖြစ်ပြီးတော့လူထုကြီးတို့ဒီတုံးဆက်တုံးဆက်တွေနဲ့ပြန်ပွားထူရမျိုးတွေရတော့ခါအဲ့လိုမျိုးကျွန်တော်လက်ခံနေကြမရှိဘူးပေါ့လူထုပေါင်းစုမျိုးအခြေခံကြတဲ့လူကွန်ရီဒီမိုကရေစီအဖွဲ့အစည်းအဲ့ဒါပါပဲ
နိုဝင်ဘာလ17ရက်နေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကတော့ မြန်မာနိုင်ငံမှာအကျန်းဖတ်တိုက်ခိုက်မှုတွေရပ်ဆိုင်ကြဖို့တိုက်တွန်းထားပါတယ်အကျန်းဖတ်မှုတွေမပေါ်ပါအောင်လဲစစ်တပ်ဘက်ကအတက်နိုင်ဆုံးထိမ့်သိမ့်သိမ့်သိမ့်ဆောင်ရွက်ပါလို့လုံခြုံရေးကောင်စီအဖွဲ့ဝင် 95ကိုလက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်လူနေအိမ်တရာကျော်နဲ့ဖျားเจ้าနှစ်ခုမီးလောင်ကျွမ်းခဲ့ရပါတယ်စစ်တပ်တွေတပ်ဆွဲထားတဲ့ဘက်ကလာတဲ့လက်နက်ကြီးတွေကြားရောက်ခဲ့တာလို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကနိုဝင်ဘာလ12ရက်ထုတ်ပြန်ချက်မှာတော့ထန်တလန်မျိုးပေါ်ကလူနေအိမ်နဲ့ဘာသာရေးအဆောက်အဦတွေမီးလောင်ပျက်စီးမှုဟာအမျိုးသားညီညွတ်ရေးအစိုးရ
ချင်းမိနယ်ထဲမှာလည်းကြီးတွေကြားလို့ဖရာကျောင်းတွေပြည့်စင်နေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချန်ကတင်ပြသွားတာပါရှင်။ပြီးတော့အမြန်မာပိုင်းကအခုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ 30-30နဲ့50ဒီတို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုတော့ထိုင်းဘက်ကသတင်းတပုတ်တင်ပြပေးပါမယ်။ထိုင်းမြန်မာနယ်စပ်တက်ပြည်နယ်ထက်ကအုံဖြံဒုက္ခဒေသခံမှာတလားကျော်အတွင်းကိုဗစ်ကာယောဂါကူးစက်သူ3ယောက်ကြောင့်အထိရှိနေပြီးတော့ဒုက္ခသည်တွေသမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါ။ ကိုဗစ်ကာယောဂါကြောင့်အသက်60ကျော်အမျိုးသမီးကြီးတဦးလည်းသေဆုံးသွားပါတယ်။ဒီတင်းကိုတော့ VOA မြန်မာပိုင်းတင်ထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ်။
အဒီကမရှင်ကျမတို့ဆက်ပိုင်းဆရာအနေနဲ့ချိုးရင်းနေတဲ့အတွက်အကြံရှိနေတဲ့အချင်းကိုတော့ဆက်ပြီးတော့အတင်ပြပေးပါအောင်မယ် VOA American အတိုင်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line.mita19530နဲ့line.mita190ကနေဖန်ယူနားဆင်နိုင်ပါတယ်။VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့9ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မနာမှာလည်းအလွယ်တကူဖတ်ယူနားဆင်နိုင်ပါတယ်။အပြီးတော့ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video
အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့ဟိုတပတ်တမနစ်စာအင်္ဂလိပ်စာနဲ့မချင်းမွေအင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။ပိုင်းဆိုင်ရာချူရင်းချက်တစ်ခုရှိနေတဲ့အတွက်ထုတ်လို့ရမူကနေပြီးတော့ဒီစပိုင်းဆိုင်ရာပြင်ဆင်မှုလုပ်ဆောင်နေတဲ့အချိန်မှာသတင်းတချို့ကိုကျွန်တော်ဖတ်ကြားပြပါမယ်။ ဖရန်ဒီယန်မှာဒရင်ထနာကအမေရိကန်နိုင်ငံသားမှုဆောင်အရီတာဒန်နီဖန်စတာကိုထောင်ဒဏ်12ချမှတ်လိုက်တဲ့ပေါ်အထူးပဲစိတ်ပြရတဲ့ကြောင်းဒရင်ထနာရဲ့အရီတာချုပ်ဖြစ်သူသောမတ်စ်ကင်းကပြောပါတယ်။ဒီဆုံးဖြတ်ချက်ပေါ်မှာဖရန်ဒီယာကလူတိုင်းစိတ်ပြက်လက်ပြက်ဖြစ်ကြရတဲ့ကြောင်းသူမိသားစုစီဒန်နီပြန်သွားနိုင်အောင်ဖြစ်နေကတဲ့အမြန်ဆုံးပြန်လွတ်တော်ကိုမြင်နေကြတဲ့ကြောင်းဒန်နီ ိန်ကမြန်မာနောင်သတင်းဌာနမှလုကန်နေတာမဟုတ်တော့ပဲ Frontier မြန်မာမှလုကန်နေပြီဆိုတာအခွန်နဲ့လူမှုပုလုံရေးမှတ်တမ်းနဲ့သတင်းဌာနကဝန်ထမ်းတဦးရဲ့ထွက်ဆိုချက်အပါအဝင်ခိုင်မာတဲ့အထောက်အထားတွေတင်ကြားခဲ့ပေမဲ့လည်းတရားရုံးကမျက်ကွယ်ပြုခဲ့တယ်လို့အေဒါချုပ် Thomas King ကပြောပါတယ်မြန်မာမှုမရှိတဲ့တကပိတ်တရားစီရင်ရေးနဲ့ဒနီဖန်စတာကိုအခုလိုထောင်ချလိုက်တာဟာမြန်မာနိုင်ငံကတရားထုတ်တွေကြုံတွေ့နေရတဲ့အခြေအနေကိုသက်သေပြတာဖြစ်တယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။နိုင်ငံတကာအကြံပေးတွေကိုစောင့်ကြည့်လာနေတဲ့ Crisis Group အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာကြီးတဲ့ဘက်ကြံပေးပုဂ္ဂိုလ် Richard Horsey ကလည်းဒီပြည်တင်ချမှတ်မှုဟာသိကိုဆွေးရလို့နေလို့ပြောတဲ့အကြောင်း EP တင်မှာရေးထားပါတယ်။လူခွင့်ရေးစောင့်ကြည့်လာရေးဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူးဖီရိုဘတ်ဆန်ကဒီလိုနှိစေထောင်နိုင်မှတ်တဲ့ပေါ်ပြည်တင်ရှုတ်ချလိုက်ပြီးဒန်နီဖန်စတာကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ NLD ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမွန်းသိန်းရဲ့တောင်းဆိုမှုအရဒေါ်စန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့ဇနီးဖြစ်သူဒေါ်ခင်မိမိကျော်ကဒေါ်စန်းစုကြည်ပေါ်တရားစွပ်စွထားတဲ့အဂိလိုက်ဆောင်မှုတစ်ခုအတွက်ဒီကနေ့တရားရုံးချိန်မှာထွက်ဆိုသွားပါတယ်။အာဂိလိုက်စားမှုတွေအတွက်နေပြည်တော်အထူးတရားရုံးမှာတောက်ကြနေတဲ့ကြားနာစစ်ဆေးနေတာဖြစ်ပြီးဒီကနေ့လိုမှစနစ်မှာဒေါ်ခင်မမိကျွဲကအခုလိုတရားရုံးချိန်ထွက်ဆိုသွားတာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါကိုကြည်တော်သိရှင်ကျွန်မတို့ရဲ့စက်ပိုင်းဆိုင်ရာချိုးရင်မှုတွေရှိတဲ့အတွက်ထိုင်းကနေပေးပို့လာတဲ့သတင်းကိုထုတ်လွှင့်ပေးနိုင်ခြင်းမရှိတဲ့အတွက်တောင်းပန်အပ်ပါတယ်ရှင်။
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်နိုဝင်ဘာလ12ရက်တောက်ကြားနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါတော့မယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးချင်ပါတယ်ဟောလီဝုဒ်အနုပညာလောကမှာမြန်မာပြည်ပေါ်အနုပညာရှင်တွေအတွက်နေရာတစ်ခုရဖို့ခက်ခဲပေမဲ့အနုပညာလုပ်ငန်းကိုနှစ်သက်တဲ့အတွက်အခက်အခဲတွေကြာကပဲအောင်မြင်မှုရအောင်ကြိုးစားနေပါတယ်လို့ God Complex ရုပ်ရှင်ဇာတ်လမ်း series မှာအထက်ကတရုတ်ဆောင်တယောက်အဖြစ်ပါဝင်ခဲ့တဲ့ချင်းလူမျိုးရုပ်ရှင်မင်းသမီး Priscilla Boycha ကပြောပါတယ်လှတ်တလောဟောလီဝုဒ်ရုပ်ရှင်ဇာတ်လမ်း series တချို့နဲ့မြန်မာဇာတ်လမ်းတချို့မှာပါဝင်တရုတ်ဆောင်ထားပြီးတော့ကိုယ်တိုင်ဦးဆောင်တဲ့ကိုယ်ပိုင် TV show တခုရှိလာတဲ့အထိရွယ်ထကြိုးစားနေတယ်လို့လည်းပြောပါတယ် Priscilla ရဲ့အနုပညာအိမ်မက်တွေနဲ့အတူဟောလီဝုဒ်မှာသူကြုံတွေ့ဖြတ်တန်းခဲ့ရတဲ့အခက်အခဲစိန်ခေါ်မှုတွေဒါတွေကိုဘယ်လိုကြော်ဖြတ်နေသလဲဆိုတာကိုတော့တီတီတင်မရဲ့အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင
Thank you so much for taking time.
ဒီအတွက်အချိန်ပေးတာကျေးဇူးအများကြီးတင်ပါတယ်။မင်္ဂလာပါ
။မင်္ဂလာပါ။အားလုံးမင်္ဂလာပါ။ Thank you so much.
ကျွန်တော်အခုလိုမေးခဲ့တာကိုလည်းကျေးဇူးတင်ပါတယ
်။ So you were born in Burma, then moved to
Okay, Priscilla ကမြန်မာနိုင်ငံမှာမွေးခဲ့ပြီးတော့ကလေးဘွားကလေးကမိသားစုနဲ့အမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့တယ်။အခုဆိုရင်တော့အမေရိကန်ဟောလီဝုဒ်အနုပညာလောကထဲမှာတရုတ်ဆောင်အမျိုးသမီးတစ်ယောက်ဖြစ်နေပါပြီ။ရုပ်ရှင်ဇာတ်ကားစီးပွားဇာတ်လမ်းတချို့မှာလည်းပါနေပြီဆိုတော့အရင်ဆုံးဒီဟောလီဝုဒ်ကိုကိုဘယ်လိုရောက်ခဲ့တယ်လဲဆိုတာကိုပြောပြပေးပါလားရှင
် So I have always had such a pull towards entertainment whether it be singing writing
ကျွန်မဒီကအနေနဲ့ကဖြော်ပြအားလုံးမှာအမြဲပါခဲ့သူပါတခြင်းဆိုတာစာရေးတာစာဖတ်တာတရုပ်ဆောင်တာအားလုံးလုပ်ပါတယ်ဒါပေမဲ့လည်းဟောလီဝုဒ်လိုနေရာမျိုးမှာကျွန်မအတွက်နေရာတစ်ခုဆိုတာမျိုးမစဉ်းစားမိခဲ့သလိုခုလိုအခွင့်အရေးမျိုးရခဲ့မယ်လို့လည်းမထင်ခဲ့ပါဘူးအရာရာတိုင်းကအချိန်ခါနဲ့လည်းစိုက်ပါတယ်ခုလိုဖြစ်လာတဲ့အပေါ်မှာလည်းတမိုးထားကျန်တတ်မိပါတယ
် But the way that I started was it's actually a really funny story. I was watching a few
Hollywood ကိုဘယ်လိုဆောက်ခဲ့တာလဲမင်းရင်တော့ကျမအဖြစ်ပါရေရတော့ကောင်းပါရဲ့ကျမကကိုရီးယား drama ဇာလန်တွဲတွေကြည့်ပါရဲ့အဲ့ဒါတွေကအရန်လူကြိုက်များရဲ့လေအရန်လည်းကောင်းတယ်အဲ့ဒါတွေကြည့်နေရင်လည်းစဉ်းစားမိတာကနေပေါင်းတို့လည်းအာရှသားတွေပဲငါလည်းအာရှသားပဲတို့လုံးနိုင်ငါရောဘာလို့မလုံးနိုင်ရမှာလဲဆိုတဲ့အတွေးပါအစပိုင်းမှာတော့ငါဒါကိုတကယ်လှုပ်ချင်တာလားတရုတ်ဆောင်အလုပ်ဆိုတာမလွယ်ဘူးလေဟောလီဝုဒ်အကြောင်းပိုသိအောင်တကယ်လုပ်မယ်ဆိုရင်အဲလီကိုလည်းကြောက်ရမယ်ဟောလီဝုဒ်မှာကျမတို့လိုလူနည်းစုတွေကကြော်ကြားသူတွေကအများကြီးရှိတာမဟုတ်ဘူးလေအဲ့ဒါဆိုရင်ဈေးတော့နည်းနည်းရှိတယ်ဒါပေမဲ့ကျမကြီးပြင်းလာခဲ့တဲ့ DC Maryland ဒေသတဝိုက်မှာပဲတရုတ်ဆောင်တင်တန်းတွေစတက်ဖြစ်ပါတယ်အဲ့လိုတက်လိုက်မှပဲလှုပ်ဝက်တက်တာကြီးပွင့်သွားသလိုပဲကိုကိုကလည်းငါဒါလုံနိုင်တာပဲဆိုပြီးအယံစိတ်လှုပ်ရှားပျော်ရွှင်မိပါတယ်ကိုတကယ်နှစ်သက်တဲ့အလုပ်ဆိုတာကိုလည်းသိလိုက်ရတယ်။ဒါကိုလုပ်မယ်လို့ဆုံးဖြတ်ပြီးသုံးလအတွင်းမှာပဲကျမအယ်လီကိုအပြီးပြောင်းလိုက်တယ်။အခုဆိုရင်ဒီမှာ6နှစ်ရှိပါပြီ
။ Was it your childhood dream to become an actress?
My childhood dream was to be a singer.
ကျမရဲ့ကလေးဘဝအိမ်မှာကတကယ်တော့အစောတော့ဖြစ်ချင်ခဲ့တာပါ။ဖြော်ပြပွဲတွေလုပ်ချင်တယ်။ဒါပေမဲ့အဲ့ဒါကိုပြောင်းပြီးတရုတ်ဆောင်အလုပ်လုပ်ဖြစ်တဲ့အပေါ်မှာလည်းကျမကိုယ့်ဘာသာကျင့်တတ်ပါတယ်။တရုတ်ဆောင်အလုပ်ကကိုယ့်အတွက်စိတ်ကျင့်တတ်စရာဖြစ်လိမ့်မယ်လို့အစကမသိခဲ့ဘူး။ခုလေကလေးဘွားအိမ်မကလုံးဝပြတ်သွားတာမျိုးမဟုတ်ပါဘူးတရုတ်ဆောင်တဲ့အပိုင်းပိုအားဆိုင်ဖြစ်တဲ့သဘောဒီအနုပညာအဝင်းဝိုင်းထဲမှာပဲရှိနေတာပ
ါ There are not many Burmese in Hollywood
ဟောလီဝုဒ်မှာကမြန်မာနယ်ဝါးတွေတိတ်ပြီးတော့မရှိပါဘူး Priscilla ကရှာရှာပါပါမြန်မာပြည်ဝတယောက်လို့တော့ပြောရမှာပါရုပ်ရှင်ဇာတ်စီးတွေမှာပါဝင်တရုတ်ဆောင်ကနေရခင်အစောပိုင်းမှာခက်ခဲခဲလေးနဲ့လို့လည်းထင်ပါတယ်ဆိုတော့ကိုရင်ဆိုင်ခဲ့ရတဲ့အခက်ခဲစိန်ခေါ်မှုတွေရှိသလားရှိတယ်ဆိုရင်လည်းဘယ်လိုအခက်ခဲတွေလဲအဲ့ဒါတွေကိုဘယ်လိုကြော်ဖြတ်ခဲ့တယ်လဲဆိုတာကိုလည်းပြောပြပေးပါဦး
It's incredibly challenging period. pursuing.
Em dao khak khe khe bae. Da ba bae. အားလုံးချုပ်ပြီးပြောရရင်တော့အမှုပညာဖြောပြေးလုပ်ငန်းတွေမှာနေရာတစ်ခုရဖို့ကြိုးစားရအရန်ကိုခက်ခဲပါတယ်။ဘာလို့လဲဆိုတော့ဒီမှာကျမလိုပဲအိမ်မက်ကိုစီနဲ့နေရာတစ်ခုရဖို့ကြိုးစားနေတဲ့အမှုပညာရှင်တွေအများကြီးပါ။ဒီစခုတည်းတည်းတင်ခက်ခဲနေပါပြီ။ကျမအတွက်ကပိုခက်ခဲတာကကျမကဒီမှာလူနည်းစုပါ။အမပြောသလိုပဲဟောလိဝုဒ်မှာပေါ့ပေါ့မြောက်မြောက်ထိုးပေါက်နိုင်တဲ့မြန်မာနယ်ဝါရဲလို့သိမရှိလာပါဘူး။ဆိုတော့ကျမအတွက်အခက်အခဲဆုံးကဘာလဲဆိုရင်လူတွေနဲ့တွေ့တဲ့အခါကျမကမြန်မာပြည်ပွားလို့ပြောရင်အများစုကသူတို့တကားမှမကြားဘူးကြပါဘူး။ဒီလိုရောက်လာတဲ့လူမျိုးနွယ်စုတခုကဆိုတာလောက်ပဲယူဆကြပါရဲ့။သူတို့လိုချင်တဲ့အာရှဆက်ဆောင်တွေဆိုတာထဲမှာလည်းကိုကအပြည့်ဝပါမနေပြန်ပါဘူး။သူတို့ကအာရှသားဆိုရင်ကိုရီးယားဂျပန်တရုတ်ဆိုတာမျိုးပဲလိုချင်တာပါ။ဆိုတော့ကျမအတွက်ကငါကဘယ်အုပ်စုထဲမှာဝင်တယ်လဲ။အာရှသားစီးရင်မှလည်းမဝင်ဘူး။အနောက်တိုင်းအုပ်စုတွေကြတော့လည်းမပါပြန်ဘူး။တကယ်ကိုစိတ်ခေါ်မှုတခုပါပဲ။တရုတ်ဆောင်ရွေးချယ်မှုတွေမှာဝင်ပြိုင်ခွင့်ရဖို့မန်နေဂျာနဲ့တွေ့ပြီးကိုလုံနိုင်တယ်ဆိုတာပြဖို့တွေ့ဆုံဖို့အခွင့်အလမ်းရဖို့တော့မလွယ်ခဲ့ပါဘူး။ဒါတွေကအစောပိုင်းနေ့တလူကကြုံရတဲ့စိန်ခေါ်မှုတွေပါ
။ I would say the top tier of challenge that I experienced was just the constant rejection.
အတိမတ်ဆုံးစိန်ခေါ်မှုဆိုတော့အချိန်ကြီးပဲခံခဲ့ရတာပါပဲ။ဆိုတော့ပါဆိုတရုတ်ဆောင်ရွေးပွဲအချိန်900လောက်ဝင်အရွေးခံရရင်တော့စိန်ချိန်လောက်ကပဲအကြောင်းပြန်တာမျိုးအဲ့လိုအကြောင်းပြန်တဲ့သူတွေကလည်းနောက်ဆုံးအချိန်ကျရင်တခြားသူကိုပဲရွေးလိုက်ပါတယ်ဆိုတာမျိုးအတိပေးတာတွေကြုံခဲ့ရပါတယ်။ဒါတွေကတော့ဒီလုပ်ငန်းမှာမှမဟုတ်ပါဘူး။တခြားနေရာကသူတွေလည်းအလားတူညှိပယ်ခံရတာမျိုးတွေကြုံရနိုင်ပါတယ်။ဒီလိုအခက်အခဲတွေကြုံရတဲ့အခါကြံ့ကြံ့ခံနိုင်မှုအရေးကြီးပါတယ်။ကိုကဒါကိုဘာကြောင့်လှုပ်ချင်တာလဲဆိုတာကိုသေချာနားလည်လက်ခံထားဖို့လိုပါတယ်။ကျမခုလိုဘာကြောင့်နောက်မဆုတ်ပဲဆက်လုပ်ဖြစ်တယ်လဲလို့မေးရင်နောက်တက်လာမဲ့လူငယ်တွေတွေမဟုတ်ပါဘူးလေလူငယ်လူကြီးအားလုံးကိုပြောချင်တာကကိုဖြစ်ချင်တဲ့အရာကိုနောက်မဆုတ်တမ်းလုပ်ကြပါကိုလိုပဲအိမ်မက်တွေအကောင့်ထဲပို့ဖို့စူးစမ်းနေသူတွေအများကြီးရှိပါတယ်တစ်ချိန်နောင်လာမဲ့မျိုးဆက်ကလေးငယ်တွေအတွက်အားတက်စရာလူတယောက်ဖြစ်ချင်ပါတယ်ကျမနေရာမှာသူတို့ဝင်ခန်းစားကြည့်ပြီးငါတို့လည်းလုံနိုင်တယ်ဆိုတဲ့အတွေ့ခွန်အားတွေရစေချင်ပါတယ်ဒါကျမရဲ့အပြင်းပြဆုံးဆန္ဒပါဒါကြောင့်လည်းအခက်အခဲတွေကြားကြက်ကြက်ခတ်ဆက်စူးစမ်းနေပါတယ်
Yeah, I can imagine that. And you said that the biggest challenge is rejection.
Priscilla ပြောသလိုပဲအခက်အခဲဆုံးစိန်ခေါ်မှုကငြင်းပယ်ခံရမှုပေါ့နော်။ဒါပေမဲ့လည်းနောက်မဆုတ်ဘဲနဲ့ကိုယ့်ရဲ့အိမ်မက်တွေကိုဆက်ပြီးတော့အကောင့်ထဲပေါနေတယ်လို့နားလည်မိပါတယ်။ဒါပေမဲ့တစ်ခါတည်းရန်ကြတော့အခက်အခဲတွေသိပ်ပြီးတော့ကြီးမားတဲ့အခါမျိုးမှာစိတ်ညစ်စိတ်ပြတ်ပြီးတော့တော်ပါပြီလေငါကြာဘူးဆက်မလုပ်ချင်တော့ဘူးဆိုတာမျိုးစိတ်တက်ကြပြီးနောက်ဆုတ်ဖို့ကြိုးစားတာမျိုးရောရှိခဲ့ဘူးလား။အဲ့လိုအချိန်မျိုးကြရင်ရောကိုကိုကိုဘယ်လိုအကောင်းဆုံးကုစားပါလဲအဲ့လိုမျိုးကြုံခဲ့ရဘူးလ
ား Yes absolutely multiple moments over
တကယ်တော့အချိန်များစွာအဲ့လိုခံစားမှုပါလဲနှစ်နှစ်ကြီးခံစားရမှုပါလဲတရုတ်ဆောင်အလုပ်က roller coaster စီးနေရသလိုပါပဲဟိုးမြင့်ကြီးကိုတက်သွားလိုက်ပြန်ကျလာလိုက်ဆိုတာမျိုးခံစားချက်တွေကတက်လိုက်ကျလိုက်ပါပဲစိတ်တည်ငြိမ်ကြံ့ခိုင်နေတဲ့အချိန်မျိုးရှိသလိုကျနေတဲ့အချိန်မျိုးလည်းရှိပါတယ်ကျမအတွက်ကံကောင်းတာကကျမကိုကောင်းကောင်းနားလည်နိုင်တဲ့တခြားအမှုပညာရှင်တွေမိတ်ဆွေတွေရဲ့အားပေးကူညီပံ့ပိုးမှုတွေရတာပါ။ကျမမိတ်ဆွေတရုတ်ဆောင်ဒါရိုက်တာဒယ်လန်ချောင်းကိုတီးမှာပါ။သူနဲ့ပွဲတစ်ခုမှမထင်မှပဲတွေ့ခဲ့ပြီးသူကနေတဆင့်နောက်ထပ်မြန်မာအတိုင်းဝန်းကလူတွေကိုပို့တည်လာခဲ့ပါတယ်။သူနဲ့လည်းဇလန်တို့တချို့လည်းရိုက်ဖြစ်ပါတယ်။ဆိုတော့သူ့ရဲ့ပံ့ပိုးကူညီမှုရောတခြားသောအမှုပညာရှင်တွေရဲ့နားလည်ပံ့ပိုးမှုတွေကကျမဒီလုပ်ငန်းမှာရှေ့ဆက်နိုင်မှုအတွက်အများကြီးအထောက်အကူဖြစ်စေပါတယ်။
Rejection is incredibly daunting. It's emotional.
ငြင်းပယ်ခံရတာကလူကိုအများကြီးစိတ်တက်ကြစေပါတယ်။စိတ်ပိုင်းရုပ်ပိုင်းအားလုံးကြဆင်းစေပါတယ်။အမှုပညာအလုပ်ဆိုတာကတနေ့ဘာဖြစ်မယ်ဆိုတဲ့အဖြစ်ကိုအတီးကြမသိရအားထုတ်ရတာမျိုးပါ။ဒါကအကြီးမားဆုံးစိတ်ခေါ်မှုလို့ပြောလို့ရပါတယ်။ဥမာရှေ့နေဖြစ်ချင်တဲ့သူတယောက်ကရှေ့နေကြောက်တမယ်။လိုအပ်တဲ့စာမေးပွဲတွေဖြေမယ်။ရှေ့နေပွဲရအောင်လုပ်နိုင်ရင်ရှေ့နေဖြစ်မယ်။တရုတ်ဆောင်အလုပ်ကတော့အဲ့လိုမဟုတ်ပါဘူး။တရုတ်ဆောင်ပညာရက်နဲ့ဘွဲယူလို့ရတာပဲလို့ပြောရင်ဟုတ်တယ်ရပါတယ်။ဒါပေမဲ့အဲ့ဒီဘွဲရလို့နာမည်ကြီးတရုတ်ဆောင်တယောက်ဖြစ်မယ်လို့မပြောနိုင်ပါဘူး။ဘာအာမခံချမ်းမှမရှိပါဘူး။ဒါကဒီအလုပ်အတွက်အကြီးမားဆုံးစိန်ခေါ်မှုပါပဲ။ဒီလိုစိန်ခေါ်မှုတွေကိုဖျက်ဆီးနိုင်ဖို့ကျမအတွက်စိတ်တက်ကြတဲ့အခါကုစားနီးကတော့ဂီတာတီးတာပါ။ဂီတာတီးတချေးရတာကကျမကိုအများကြီးအထောက်အကူဖြစ်စေပါတယ်။အမှုပညာရှင်တယောက်အနေနဲ့ကိုကြုံရတဲ့အခက်အခဲစိန်ခေါ်မှုတွေကိုစာရွက်ပေါ်ချရေးပြီးအမှုပညာတစ်ခုဖြစ်လာအောင်ဖန်တီးတာပါပဲ။တရုတ်ဆောင်တယောက်ရဲ့နေ့စဉ်အလုပ်တွေကနေခဏအနားယူပြီးတခြင်းဆိုတာတခြင်းရတာတခါတရံကိုယ့်စိတ်ကိုအေးစက်စေမဲ့တခြင်းတွေနားထောင်တာလုပ်ရပါတယ်။ ဒီလိုနီးနဲ့ခွန်အားတွေပြန်စုပြီးနောက်ထပ်စင်ခေါ်မှုတွေဆက်ပြီးရင်ဆိုင်နိုင်အောင်လုပ်ရတာပါပဲ
So do you feel satisfied at where you are or are you stay?
လက်ရှိကိုရောက်နေတဲ့နေရာမှာရောကိုကိုကိုချိန်နှက်မိပါလားနောက်ထပ်အိမ်မက်ပါရရှိပါသေးတယ်ဘယ်လောက်ထိရည်မှန်းချက်ထားလှုပ်ဆောင်နေပါလဲ
I feel like I am where I am supposed to be.
လုံးဝစေကျွန်မရှိတဲ့နေရာတစ်ခုမှာရှိနေတယ်လို့ထင်ပါတယ်။ဒါပေမဲ့နောက်ထပ်ဖြစ်စင်တာတွေလည်းအများကြီးရှိပါသေးတယ်။ကျွန်မဖြစ်စင်တဲ့ပန်းနိုင်ကိုမရောက်သေးပါဘူး။ကျွန်မရဲ့အိမ်မက်တစ်ခုကကိုပိုင် TV show တစ်ခုရှိကြပါတယ်။ကိုရိုင်ဦးဆောင်နိုင်တဲ့ show မျိုးပါ။အဓိကစက်ဆောင်တယောက်အနေနဲ့နာမည်ကြီးရုပ်ရှင် director တွေနဲ့ရုပ်ရှင်ဇာတ်လမ်းတွေလည်းရိုက်ချင်ပါသေးတယ်။ဆိုတော့ဖြစ်စင်တာတွေအများကြီးရှိပါတယ်။ဆက်လက်ကြိုးစားနေပါတယ်။ဒီအတွက်ကိုဘက်ကအားထုတ်ရတာတွေကလည်းအများကြီးပါလူအပ်တဲ့ခန္ဓာကိုအချိုးစားတကြရှိနေအောင်အတန်ကြီးလေးနေအောင်နေထိုင်ရတာတွေကအစားအရာရာတိုင်းပြင်ဆင်ထားရပါတယ်။အခွင့်အရေးပေါ်လာတဲ့အခါကိုယ့်ဘက်ကအသင့်ဖြစ်နေအောင်လို့ပါ။ရေရှည်အတွက်ခွန်အားတွေလည်းမွေးထားရပါတယ်။အများကြီးလည်းယူနန်းထားပါတယ်။လက်ရှိရောက်နေတဲ့အနေအထားပေါ်မှာကျင့်သက်ပေမဲ့ဖြစ်ချင်တာတွေအများကြီးရှိပါသေးတယ်
။ Thank you very
much. ဘုလိုချင်းပြီးဖြေကြပေးတာကျေးဇူးများကြီးတင်ပါတယ်။ရှေ့ဆက်အောင်မြင်မှုတွေအများကြီးရပါစေလို့လည်းဆုတောင်းပေးပါတယ်။
Yeah, thank you so much for having me.
ကျွန်တော်အခုလိုအချိန်မင်းမြတ်တာကိုလည်းကျေးဇူးများကြီးတင်ပါတယ်။အခုလိုပြောရတာလည်းဝမ်းသာပါတယ
်။ Hollywood မှာနေရာတစ်ခုရဖို့ Hollywood မှာနေရာတစ်ခုရဖို့ကြိုးစားနေရတဲ့မြန်မာပြည်ပွားချင်းလူမျိုးတယောက်ဆောင် Priscilla အကြောင်းမခင်ဖြူတွေကအမျိုးသမီးကဏ္ဍမှာတင်ဆက်တော်တာပါရှင်။အခုတော့သူသားဆောင်တဲ့ American တခွင်ကဏ္ဍပါ။ကုန်စည်နှုန်းကြီးမြင့်မှုကြောင့်ခက်ကြုံနေရတဲ့အစားအသောက်လူသားနဲ့ဌာနတွေတက္ကသိုလ်ကျောင်းဝင်တွေအတွင်းကအစားအသောက်ပို့ဆောင်ပေးတဲ့ robot တွေအကြောင်းကိုအောင်ကတင်ပြထားပါတယ်။
ကယောဂကာလယောဂကုသမှုတွေရောကြသွားပြီးနောက်အမေရိကန်ပြည်အောင်စုမှာဒုက္ခကုန်စည်မှုတွေကျက်လာပါတယ်။မော်တော်ကားတက်စီစီကအစားအစာတော့ကုန်အောင်စီးတက်လာတာကြောင့်ဒုက္ခမှာအစားအသောက်လှူဒန်းပေးတဲ့နေရာတွေမှာလည်းအခက်အခဲရင်ဆိုင်လာရပါတယ်။ဒီအကြောင်း EV သတင်းကိုတင်ပြပေးရမယ်။ဈေးပေါ်ထဲမှာကုန်ပစ္စည်းရှားပါလာတာကြောင့်ရောကုန်စည်နှုန်းကြီးလာတာကြောင့်တချို့မိသားစုတွေမှာနေဖို့ညစာအတွက်ခက်ခဲလာကြတာပါ။လွန်ခဲ့တဲ့နှစ်ကတည်းကစာရင်ကုန်စည်နှုန်းတက်လာတာကြောင့်အမေရိကန်အားလည်းရဲ့ရာသီနီးလာတာနဲ့အများကျေးဇူးတော်နေ့နဲ့ Christmas ရက်တွေအတွက်အစားအသောက်တွေဝင်ငှပေးနိုင်ဖို့ Food Bank အစားအသောက်ဝင်ငှတဲ့ဌာနတွေအနေနဲ့စိုးရိမ်ပူပန်နေပါတယ်။အစားအသောက်လှူဒန်းတဲ့ Feeding America ဥက္ကဋ္ဌ Katie Fitzgerald က
So the increase in food prices is a real challenge.
သာသောက်ကုန်စည်နှုန်းကကြီးလာတာကြောင့်နိုင်ငံတော်ကလူအတော်များများနေဖို့ညစာအတွက်ခက်ခဲလာပါတယ်။လွန်ခဲ့တဲ့6လလောက်ကတည်းကဆိုင်ကုန်စည်နှုန်းတွေဟာ2ဆ3ဆတက်လာပါတယ်
။ကယောဂကာလအတွင်းလုပ်ငန်းခွင်တွေရပ်ဆိုင်းလိုက်ရတာကြောင့်ကုန်ထုတ်ကဏ္ဍမှာထိခိုက်ရာကနေဈေးကွက်အတွင်းကုန်ပစ္စည်းပြက်လက်လာတာကလည်းကုန်စည်တက်လာတဲ့အခြေခံအကြောင်းရင်းတည်းရဲ့ဖြစ်ပြီးအစားအစာလှူဒန်းတဲ့ဌာနတွေအနေနဲ့ဒီလိုအခြေအနေကိုအမြဲတောင့်ခံဖို့ကလည်းမလွယ်ကူဘူးလို့ဆိုပါတယ်။San Francisco Dwight ကဖူးဘန့်မှာတော့အစားအစာဝယ်ဖို့တစ်လကို6000လောက်ပို့သုံးပြီးစုစုပေါင်းတစ်လကိုဒေါ်လာ1000လောက်သုံးစွဲနေရပါတယ်။အစားအသောက်အလူခံသူတဦးဖြစ်တဲ့ Itta Espinoza က
အကောင့်ကျေဘီကော
မိသားစုအတွက်စားစရာလိုလို့ဒီလိုလာတာပါ။ဆိုင်မှာရောင်းတဲ့စားစရာတွေကဈေးတက်ကုန်ပြီးဝယ်စရာပတ်စံမလောက်တော့လို့ပါ။
အမေရိကကိုဝင်လာတဲ့ကုန်ပစ္စည်းတွေကိုကယ်လီဖိုးနီးယားစိတ်ကမ်းမှာကြောက်ချရနာထားတဲ့ကိုတင်သင်မော့အမြောက်များပေါ်မှာတွေ့နိုင်တယ်လို့တချို့လဲစိတ်ကမ်းမှာဒီအတိုင်းစုပုံနေတာပါ။ကုန်စည်တွေတည်ယူပို့ဆောင်ပေးတဲ့ trucker မောင်းသူတွေဟာကယောဂကာလအတွင်းတခြားလုပ်ငန်းခွင်တွေကိုရွှေ့ပြောင်းသွားကြပါတယ်။ကယ်လီဖိုးနီးယားတက္ကသိုလ်ကစီးပွားရေးပညာရှင်အီသန်လဂွန်းက
So labor shortages tied up.
ကုန်စည်ပို့ဆောင်ရေးကဏ္ဍမှာအလုပ်သမားရှားပါတာကြောင့်အခုလိုကုန်စည်နှုန်းတွေတက်လာတာလို့အနည်းအဆုံပြောလို့ရမယ်ထင်ပါတယ်
။ Oakland မြို့က Food Bank မှာဆိုရင်အရင်ကမိသားစု1100လောက်ကိုအစားအသောက်လှူဒန်းပေးနေရတာကနေအခုခါမှာတော့300လောက်ကိုသာလှူဒန်းနိုင်မှာတော့တယ်။အဲ့ဒီထက်မှလူသစ်တွေလည်းအများလူလူတွေ့နေရတာပါ။စိတ်ကန်းတွေမှာစုပုံနေတဲ့ကုန်သစ်တာတွေရဲ့အရှာကလာတဲ့လိမ်မော်စီတို့ဘူးပဲစအလူစသဖြင့်ပါဝင်နေတာပါဒီလိုအခြေအနေတွေကြားမှာပဲလာမယ့်အားလည်းရဲ့ရာသီမှာမိသားစုများစွာအတူစားတောက်နိုင်ဖို့ Food Bank တွေကစူးစမ်းပေးနေပါတယ်အစားအစာလှူဒန်းတဲ့ American Indian Council ကမာတာဟဲဆယ်က
You know, it's going to be an expensive Thanksgiving.
ဆိုတော့ပတ်စံ300မယ်ကျေးဇူးတော်နေဖြစ်မယ်ချင်ပါတယ်။ကျက်စင်သေးကလည်းခရိုင်းလိုဖြစ်မှာမဟုတ်တလို့အသားမပါသေးလဲမဖြစ်ပါဘူး။တခြားရွေးစရာကျက်သားရှိနေတာပဲကျေးဇူးတင်ရပါမယ်။မိသားစုအတွက်တော့ကျက်သားပဲဝယ်ပစ်ပါရရှင်
။အခုလိုကုန်ပစ္စည်းဈေးနှုန်းကြီးလာတာကိုရှော့ချဖို့အစိုးရဘက်ကလည်းကူညီဖြည့်ရှင်းပေးမယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းအခုကမှတော့ကုန်ပစ္စည်းဈေးတွေတက်နေတာကြောင့်ဒီနှစ်အားလည်းရာသီမှာပိုးပြီးတော့အကုန်ကျများမယ်လို့လည်းကြွန့်ကျင်သူတွေကပြောဆိုထားပါတယ်ခင်ဗျာ။ စားတောက်လဲလံပို့ဆောင်ပေးနေတဲ့ရိုဘော့တွေကိုအခုအခါကမ္ဘာနိုင်ငံကြီးတချို့မှာတွေ့နေကြကြအသုံးပြုလာကြပါပြီ။အထူးသဖြင့်တော့ Tech to College ကျောင်းတွေမှာတွေ့မြင်နိုင်ပါတယ်။ဒီကျောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်။နှစ်ပေလောက်မြင့်တဲ့ရိုဘော့တွေဟာအကြီးစားပီဇာလေးချက်လောက်ကိုတည်နိုင်ပြီးအမေရိကန်ကျောင်းဝန်းတွေအတွင်တွေ့နိုင်ပါတယ်။ရိုဘော့သွားနှုန်းဟာနေကွေးတာကြောင့်မြို့ကြီးတွေအတွင်းသွားလာဖို့ခက်ခဲပြီးတတ်မှတ်ထားတဲ့နယ်နိမိတ်အတွင်းမှသာလှုပ်ရှားသွားလာနိုင်တာကြောင့်အထူးသဖြင့်ကျောင်းဝင်းတွေအတွင်းမှသာအသုံးပြုနေတာပါ။အိုဟိုင်ယိုပြည်နယ် Bowling Green Tech တို့ကျောင်းသား Patrick Sheck က
I want to say about 3 to 4 times
တပတ်ကို3-4 ကလောက်မှာစားကြည့်ပါတယ်။အတန်းပြီးလို့အပြင်ထွက်လိုက်တာနဲ့ရိုဘော့ကရောက်နေပါပြီ။စားမယ့်အချိန်မှာအဆင်သင့်ရောက်နေတာပါ။
Starship Technology Company ဟာ robot 1000 လောက်အသုံးပြုနေပြီး2019 run က250လောက်ပဲရှိခဲ့တာပါနောက်ထပ်လဲ robot ရာနဲ့ချီထပ်ပြီးတော့ဖြည့်ဆည်းသွားမယ်လို့ဆိုပါတယ်ဒီ robot တွေကို American Tech တို့20လောက်မှာအသုံးပြုနေပြီးနောက်ထပ် Tech တို့25ခုလောက်မှာထပ်ပြီးတော့ဝန်ဆောင်မှုပေးသွားဖို့စီစဉ်ထားပါတယ်အခုအခါ robot နဲ့အချိန်ပေါင်း2000လောက်အစားအသောက်တွေပို့ဆောင်ပေးပြီးပါပြီ Starship Technology Company က Frank Comery ကအခုလိုပြောပါတယ်
It's gone from being really a
ဒီလိုဝန်ဆောင်မှုပေးတာမျိုးရှိတယ်ဆိုတာမျိုးကနေတကယ်အရေးပါတဲ့အနေအထားမျိုးရောက်လာပါပြီ။ကျောင်းသားတွေကလည်းကြိုက်ကြပါတယ်
။ Robot တွေမှာတော့ပုံစံမျိုးစုံရှိပြီးတချို့က၄ဘင်း၃တလို့တချို့က၆ဘင်းပါပါတယ်။ GPS ကင်မရာနဲ့လေးဆာစကန်နာတွေတပ်ဆင်ထားပြီးတော့လိုရာခရီးကိုသွားတာပါ။တနာကြီး၅မိုင်နှုန်းလောက်သွားပြီးတော့ Robot ထိန်းချုပ်ရေးဌာနကစောင့်ကြည့်ပါတယ်။အတားအဆီးကြောင့်ရှေ့ဆက်မသွားနိုင်တာမျိုးကလည်းအတော်ရှာရှာပါပါဖြစ်ခဲ့ပါတယ်လို့ဆိုပါတယ်။robot တွေအစားတောက်သွားပို့တဲ့နေရာရောက်မှာတော့မှာယူသူကဖုန်း application ကပေးပို့တဲ့လျှို့ဝှက်နံပါတ်နဲ့အဖုံးဖွင့်ပြီးတော့ယူရတာပါ Michigan Tech သူစီးပွားရေးပမောက္ခ Eric Gordon က
We are likely to see a lot of
robot အသုံးပြုတာကိုခက်စစ်စစ်တွေ့လာရမှာပါ covid ကြောင့်ရောအလုပ်သမားရှားပါတာကြောင့်အခုလိုလုပ်ငန်းတွေခက်မြန်မြန်တိုးချဲ့လာတာပါ
ရိုဘော့နဲ့အစားတောက်ပို့ဆောင်ကတိတိတမ99ဆင့်နဲ့ဝန်ဆောင်မှုအတွက်တရားထပ်ပေးရပါတယ်အမေရိကမှာရိုဘော့အခုလိုအသုံးပြုမှုဟာတစ်နှစ်အတွင်း66ရာခိုင်နှုန်းအထိများလာတယ်လို့စောင့်ကြည့်သူတွေကပြောပါတယ်ကယောဂကာလအဆုံးသတ်သွားရင်နောက်မှရိုဘော့သုံးရတာအဆင်ပြေတာကြောင့်ဆက်ပြီးတော့အသုံးပြုသူတွေများနေမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာယူမက္ကစီကိုပြည်နယ်ကရုပ်ရှင်ရိုက်ကွင်းအတွင်းနာမည်ကျော်ရုပ်ရှင်သရုပ်ဆောင်အဲလက်ဘောလ်ဒွင်ရဲ့မတော်တဆပြစ်ခတ်မှုကြောင့်ရုပ်ရှင်ကင်မရာရိုက်ကူးသူတည်ဆုံသွားခဲ့ပါတယ်။ရက်ရုပ်ရှင်ကားရိုက်ကူးစဉ်အတွင်းအခုလိုတည်ဆုံမှုကြောင့်ရုပ်ရှင်တွေမှာတနက်အစစ်နဲ့ရိုက်ကူးတာတွေကိုတားမြစ်ဖို့အခုအခါမှာငြင်းခုန်ပြောဆိုနေကြပါတယ်။ရုပ်ရှင်လောကသားတွေရဲ့သဘောထားတွေကိုစူးစီးတင်ပြပေးထားပါတယ်။အော်တိုဘားလာအတွင်းဖြစ်ပွားခဲ့တဲ့ရုပ်ရှင်ရိုက်ကွင်းမတော်တဆပြစ်ခတ်မှုအတွင်းရုပ်ရှင်ကင်မရာရိုက်ကူးသူဟယ်လီနာဟက်ချင်းစ်တည်ဆုံးခဲ့ပြီးဒါရိုက်တာဂျိုဝဲဆူဇာလည်းတင်ရရခဲ့ပါတယ်။ရိုက်ကွင်းအတွင်းတနက်စီစဉ်သူပေးတဲ့တနက်နဲ့မင်းသားအဲလက်ဘောလ်ဒွင်ကတရုတ်ဆောင်တိကက်စင်မှာကြီးစံအဆစ်ဖြစ်နေတာကြောင့်အခုလိုတည်ဆုံးသွားတာပါ။အခုခါမှာတော့တနက်အဆစ်သုံးပြုရေးနဲ့ပတ်သက်ပြီးကန့်ကွက်သူတချို့ကအွန်လိုင်းတောင်းဆိုချက်တွေမှာလက်မှတ်ကောက်ယူနေပြီးတင်ကနန်းကျော်ကဒါကိုသဘောတူထောက်ခံပါဝင်ကြပါတယ်။နယူးယောက်ကရုပ်ရှင်ဒါရိုက်တာဘန်ဒါအဘူလီဝီက
ဒီလိုအခြေအနေကိုအဆုံးသတ်ရပါမယ်။တနက်တွေပြစ်ချခတ်ကြတဲ့ကောင်းမွန်ရိုးရှင်တွေလိုမျိုးရိုက်လို့ရပေမဲ့တနက်အစ်စ်ကြီးအစ်စ်တွေသုံးခွင့်တော့မပေးနိုင်တော့ပါဘူး
။တချို့ကတော့လေတနက်အတူသုံးတာဟာရိုးရှင်ရဲ့အရေးအသွေးကိုထိခိုက်စေတယ်လို့ယူဆပါရယ်။ Mike Tristan က
I don't know how people feel but I look at that
တချို့သူတွေအတွက်မသိပေမဲ့ကျွန်တော်အတွက်ကတော့မျက်စီတဲ့အတူမှန်တော်တော်လေးသိတာပါပဲ။ပြောင်းဝကကြီးထွက်တဲ့မီးကလည်းအတူမှန်သိတာသလိုကြီးအိမ်ထွက်လာတာကလည်းပုံမှန်မဟုတ်ပါဘူး။သူများတွေဘာပဲပြောပြောကျွန်တော်ကတော့ဂရုမစိုက်ပါဘူး။ကြီးစံကထွက်တဲ့ရန်ကိုရန်ငွေတွေကိုအတူလုံးလို့မရပါဘူး
။ရုပ်ရှင်ရဲ့ကူးစင်အတွဲအခုလိုမတော်တဆပြစ်ခတ်မှုမျိုးဟာရှာရှာပါပါဖြစ်ခဲ့တယ်လို့လည်းသူကပြောပါရယ်။ဒါပေမဲ့လည်းရိုက်ကွင်းတွင်ဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်ပြီးအကျိတ်အနေပြောဆိုနေရသေးပါ1990ခုနှစ်ကဆလာဟောလိဝုဒ်ရုပ်ရှင်ရိုက်ကွင်းတွေအတွင်းမတော်တဆမှုတွေကြောင့်လူပေါင်း40လောက်သေဆုံးခဲ့တယ်လို့150ကျော်လဲဘဝတစ်စစ်ချိုးပြောင်းလဲသွားတဲ့ဒဏ်ရာတွေရခဲ့တယ်လို့2016ခုနှစ်ကထုတ်ပြန်တဲ့ AB သတင်းဌာနရဲ့စာရင်းကိန်းဂဏန်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
သတ်ဆောင်လေအမေရိကန်ဒီဖင်ကဏ္ဍကိုတင်ဆက်ပေးလိုက်တာပါရှင်အခုတော့သိပ္ပံတဲ့နည်းပညာကဏ္ဍပါကုလသမဂ္ဂကဥဆောင်ပြီးတော့ဖြည့်ရှင်းဖို့ကြိုးပမ်းနေတဲ့ကဘာကြီးကိုအဓိကပုံနွေးလာစေတဲ့ဖန်လောင်အိမ်တန်ခွေအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကိုမေးမြန်းပြီးတော့တော်ခင်မျိုးသက်ကတင်ပြထားပါတယ်
Greenhouse ကျဆာကဘာပေါ်မှာလူသားတွေအသက်ရှင်နေထိုင်ဆိုင်ရာအတွက်သဘာဝတရားကနေဖန်တီးပေးထားတာပါ။ဒါပေမဲ့ဒီဓာတ်ငွေတွေဟာ
လူသားတွေရဲ့ဖန်တီးမှုကြောင့်ရှိကန်တာတဲ့ပိုလွန်နေပြီးလူသားတွေကိုပါဒုက္ခပေးလာတဲ့အတွက်ဒီတိုင်းပဲထုတ်လွှင့်မှုကိုထိန်းချုပ်ဖို့ကမ္ဘာနိုင်ငံတွေစုဝေးပြီးကျိုတိုပရိုတိုကောသဘောတူညီချက်ကိုချမှတ်ခဲ့ရတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်ကပြောတယ်
ပေါ်လာဒီကဘာကြီးတစ်ခုလုံးမှရှိတဲ့ကာဗွန်ဒိုင်အောက်ဆိုက်အထွက်ဆုံးကိုဘလောက်လျှော့မလဲဆိုတဲ့ဟာကိုနိုင်ငံပေါင်း192နိုင်ငံကဒီဘေးထွက်လေတုညင်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက် Nitrous Oxide Perfluorocarbonate PFC လို့ခေါ်ပါတယ်။နောက် Sulfur ရဲ့ကန့်အခိုးပြင်ဖြစ်တဲ့ SF6 တို့နောက်ပြီးတော့ Nitrogen နဲ့ NH3 တို့အဲ့ဒီဟာတွေကိုဘလောက်အထိကိုဒီနိုင်ငံတွေမှာလျှော့ချနိုင်တယ်လဲဆိုတဲ့ဟာချော့ချဖို့နီးပညာနောက်ပြီးတော့ဒီအရေကိုညော့သွားဖို့အတွက်ဒီနီးပညာတွေအစိုးရအနေနဲ့ mandate ပေါ့နော်ဥပဒေထုတ်ပြီးတော့ကန့်တန့်ရမယ်ဆိုတဲ့ agreement ပေါ့နော်ကမ္ဘာလုံးဆိုင်ရာသဘောတူညီချက်ကို1999 Kyoto Protocol မှာလုပ်ခဲ့ပါတယ်အဲ့ဒါရဲ့ရလတ်ကအဲ1999ခုပြီးတဲ့အသေးသေးချာချာစမ်းစစ်ပြီးလှုပ်လာတာအခုဆိုလို့ရှိရင် COP26 ဆိုတာပေါ့နော်အခုဆိုလို့ရှိရင် 26 ကြိမ်မြောက်ရှိပါပြီ
။တကယ်တော့ဖန်လွင်တန်းဝေတာမရှိဘူးဆိုရင်ကဘာကြီးဟာအင်္ဂါဂျိုလိုတက်ရှိတွေနေထိုင်မရလောက်အေးတဲ့ဝင်ကျင်ဖြစ်နေမှာပါ။ဒါပေမဲ့ဖန်လွင်တန်းဝေရဲ့တက်ရောက်မှုကြောင့်ကဘာကြီးကိုအပူချိန် 59 ဒီဂရီဖာရင်ဟိုက် 15 ဒီဂရီဆယ်ဆီယပ်စ်လောက်နဲ့နှွေးထွေးပြီးတက်ရှိတွေရှန်တန်နေထိုင်နိုင်တဲ့အခြေအနေမျိုးရရှိနေတာဖြစ်ပါတယ်။ဒီဖန်လွင်တန်းဝေ Green House Gas ရဲ့သဘောတဘာဝကိုကြည့်အောင်ပါ
ကျွန်တော်တို့လူအခုအမေရိကန်နိုင်ငံမှာဥရောပတိုက်မြောက်ပိုင်းမှာတိတ်အေးတဲ့နေရာမှာစောင်းတွင်းရရှည်ပြီးတော့နှွေရာသီးကတိတ်တူတဲ့အတွက်ကျွန်တော်တို့တစ်ပင်ပန်းမင်းအသီးပင်အစားပင်တွေကိုစိုက်တဲ့အခါကြလို့ရှိရင်အပင်လေးတွေကိုပြိုးဖို့အတွက်စိုက်ဖို့အတွက်ကိုအဆောက်အုံတွေစောက်ရတယ်အဲ့ဒီအဆောက်အုံတွေနိုင်ငံတွေရောအမှုတွေရောအကုန်လုံးကိုမှန်နဲ့ကာထားတယ်အဲ့ဒါကို green house လို့ခေါ်တယ်အဲ့တော့နေပူတဲ့အချိန်ကြာလို့ရှိရင်နေရောင်ကမှန်နေကိုကျွန်တော်တို့မြင်ရတဲ့အလင်းရောင်ဒီ visible light ကဖောက်ထွင်းပြီးမြင်ရတယ်။ဒါပေမဲ့အလင်းရောင်ဝင်ပြီးတော့အိမ်ထဲကိုရောက်လာလို့ရှိရင်လို့ရှိရင်အိမ်ထဲကိုရောက်တဲ့ဒီနေရောင်ရဲ့အလင်းရောင်ကဒီသူ့ရဲ့ရှိရှိသမျှသူတွေးထွေးတဲ့ပစ္စည်းတွေကိုသူဘာလုပ်လိုက်လဲဆိုလို့ရှိရင်အပူထုတ်ပေးလိုက်တယ်။အဲ့ဒီအပူက infrared လို့ခေါ်တယ်။ infrared ကလှိုင်းအလျားရှည်တယ်။အဲ့ဒီလှိုင်းအလျားရှည်တဲ့ဟာအပူငွေ့နော်အဲ့ infrared radiation မှန်တဲ့ကိုပြန်ထွက်သွားလို့မရဘူး။ light လျားတူတာမှန်တဲ့ကိုဖောက်တယ်။ light လျားရှည်တာရှည်တဲ့အပူပေါ့နော်။ infrared radiation ကအဲ့ဒီအပူကမှန်တဲ့ကနေအပြင်ထွက်မသွားတဲ့အတွက်မှန်တဲ့ဆောက်ထားတဲ့အိမ်နေအပင်ဆိုင်တဲ့ဟိုအပင်တွေကိုစိုက်လို့ရအောင်အပူချိန်ကိုအေးနေတဲ့အချိန်မှာနေရောင်ရလို့ရှိလို့ရှိအပူဓာတ်ထွက်အောင်အပင်တွေ sustainable ဖြစ်အောင်ခေါ်တဲ့အတွက်သူက green house လို့ခေါ်တာပါ။19ရာစုနှစ်ပိုင်းလောက်မှာအရိုင်းနီယပ်ဆိုတဲ့ပမုခတယောက်ကသူကစတွေ့တယ်တွေ့တဲ့အခါကျတော့သူကအရိုင်းနီယပ်ကဘာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဘာကြီးကလည်း green house လို့ပဲဖြစ်နေတယ်ဘာလို့လဲဆိုတော့နေရနေနေအောင်ကြီးရတယ်ရတဲ့အခါမှာကဘာရဲ့လေထုထဲမှာရှိတဲ့ရေပြီးတော့တခြားဓာတ်ငွေတွေကြောင့်အပူကိုသူကထိန်းပြီးတော့ထွက်လာတဲ့အပူကိုသူကမှန်လို့ပဲသူကကာပေးထားတယ်အဲကာပေးထားတဲ့အတွက်တဘာဝအလျောက်ကဘာကြီးကနှွေးနေတယ်အဲ့ဒါကြောင့်ကျွန်တော်တို့နေလို့ရတာအဲ့လိုလားမရှိလို့ရှိရင်ကျွန်တော်တို့ကရေခဲခေ ice age ကိုပြန်ရောက်ပြီးတရွာတွေအလုံးကအသက်မရှင်တော့
ဘူးဆန်လွင်တန်းဝင်ရှီတန်တာတဲ့ပိုးပြီးများနေတာဟာကဘာကြီးကိုပူလာစေအောင်တင်မကပဲရာသီဥတုလွန်ကဲမှုနဲ့တခြားဘေးအန္တရာယ်တွေကိုပါဖြစ်စေနိုင်တာပါ
ဒီတဘာဝအစီအောင်ထိန်းထားတဲ့အပူချိန်တဲ့1ဒီဂရီစင်တီဂရိတ်လောက်တက်သွားပြီဆိုတာ ਨੇကဘာကြီးကအရန်ပူလာလိမ့်မယ်ပူလာတယ်ဆိုတာမခံမရနိုင်အောင်ပူလာတော့မဟုတ်ဘူးမြောက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းမှာရှိတဲ့ရေခဲတွေအရေးပြောတော့မယ်ပျော်ပြီးလို့ရှိရင်ကဘာရဲ့ရေမျက်နှာပြင်တက်လာလိမ့်မယ်လူတွေလုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်အမစ်ရှင်ကြောင့်ဖော့စတယ်ဖျူအယ်ကိုသုံးတဲ့အတွက်ကြောင့်ဒီဂရင်းဟောက်စ်အဖက်ကြောင့်ကမ်းရိုးတန်းတွေမှာအထူးသဖြင့်အေးတဲ့မြောက်ဝင်ရိုးစွန်းတောင်ဝင်ရိုးစွန်းမှာဘယ်သူမှမနေပါဘူးတက်ရှိသတ္တဝါတွေလူပေါ့နော်အထူးသဖြင့်အသိဉာဏ်ရှိတဲ့လူတွေအများဆုံးကနွေးထွေးတဲ့နေရာမှာနေတယ်။ဒါပေမဲ့နွေးထွေးတဲ့နေရာကပါလဲဆိုကန်ယူဒန်းနေဖြစ်နေတယ်။အဲ့တော့ကန်ယူဒန်းရှိတဲ့နိုင်ငံတိုင်းနိုင်ငံတိုင်းကနောက်လာမဲ့အနည်း50နဲ့100အတွင်းမှာကန်ယူဒန်းနေရေဖုံးနေတယ်။ဘာလို့လဲဆိုတဲ့အခါကျတော့ပူလာတဲ့ဟာရဲ့အကျိုးတရားမှုကြောင့် ကန်ယူရန်နေမှာရှိတဲ့ပင်လယ်ရေမြစ်တစ်ပြင်မြင့်လာတာလေးနာပေမကမြင့်တော့အဲကြလို့ရှိရင်ရေမြုပ်မယ်အဲ့တော့လူတွေ mass migration ပေါ့နော်ပြောင်းလာတော့မယ်စားဖို့မရှိတော့ပင်ကိုမူလနေထိုင်ခဲ့တဲ့အရက်တွေမှာအကုန်လုံးစွန့်ခွာပြီးတဲ့အခါကြလို့ရှိရင်ဒုက္ခရောက်နိုင်မယ
်ဒီဖန်လွင်တန်းကိုရတက်ရောက်မှုတွေကိုဘလို့ short ချဖို့လောက်အောင်ပါပါလဲ
အဲ့ဒီ green house ဖြစ်ပေါ်စေတဲ့ဓာတ်ငွေတွေလူတွေကစေယုံတွေအလုံယုံတွေကကားတွေကထုတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တို့နိုက်ထရပ်အောက်ဆိုက်တို့တဘာဝဘေးအန္တရာယ်ဖြစ်တဲ့ဓာတ်ငွေတွေအကုန်လုံးရှော့ချရမယ်တစ်နှစ်ကနော် renewable energy နေအောင်ချီရနေပြီးတော့မှဓာတ်ရိုက်ဆေးရစစ်ကိုပြောင်းတဲ့ဆိုလာပြားတွေနဲ့ကျွန်တော်တို့လူချင်းနဲ့စွန့်အင်းအိမ်တွေကိုမီးအပေးဖို့စေယုံတွေကိုလည်ပတ်ဖို့အတွက်နော် tidal wave tidal energy ဒီရေတက်လာတဲ့အခါကျလို့ရှိရင် fly နေပုတ်ခတ်တဲ့ swan in ကနေပြီးတော့မှ air sit up ထုတ်လို့ရပါတယ် turbine တွေလှည့်ပြီးတော့အဲ့ဒီຢာတွေနောက်တစ်ခုအပြင် windmill ပေါ့နော်လေကနေပြီးတော့ရတယ်လေရဟကြီးတွေကနေထုတ်တဲ့ air sit up အဲ့ဒါတွေကိုအများဆုံးပံ့ပိုးပေးဖို့နောက်ကမ္ဘာရဲ့အပူချိန်တိုးလာတဲ့ဟာကိုတစ်တတမ5ကနေပြီးတော့မှအောက်ကိုညော့ပေးဖို့ပေါ့အပူချိန်ကတိုးတော့တိုးမယ်ဒါပေမဲ့အရန်တိုးလို့မဖြစ်ဘူးအရန်တိုးလို့ရှိရင်ရေခဲတောင်တွေအေးပြောမယ်အဲ့တော့အဲ့ဒါမဖြစ်အောင်ကိုထိမ့်သိမ့်တိုးဖို့အတွက်ကိုအဓိကထားတယ်နောက်ငါးနှစ်တခါအစည်းအဝေးပြန်ကြပေါ့နော်ကမ္ဘာနိုင်ငံကြီးတွေအကုန်လုံးစုပေါင်းပြီးချမှတ်ထားတဲ့မူဝါဒရှိတယ်နောက်တစ်ခုကစည်းရတဲ့နိုင်ငံတွေကိုထောက်ပံ့ဖို့အတွက်စီစဉ်နေပါတယ
်ဒေါက်တာပရိသတ်တင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နေပြည်တော်ကဏ္ဍကိုဒီမှာပဲရန်နာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်တော်ခင်မျိုးတက်ရဲ့သိပ္ပံနဲ့နေပညာကဏ္ဍကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုတောက်ကြနဲ့ညလိုက်မှာထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ် VOA ကလည်းအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းည10နာရီနဲ့7နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့ကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုကြွကြောသိန်းကပြောပြပေးပါအောင်မရှင်
ရဲဒီယိုမြန်မာသတင်းဌာနကအမေရိကန်နိုင်ငံသားအမှုဆောင်အယ်ဒီတာဒန်နီဖန်စတာကိုနှားတမှုမရှိတဲ့တရားစီရင်ရေးနဲ့ထောင်ဒဏ်နှစ်ဆချမှတ်လိုက်တာဟာမြန်မာနိုင်ငံကသတင်းထုတ်တွေကြုံတွေ့နေရတဲ့အခြေအနေကိုသက်သေပြနေတယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဒန်နီဖန်စတာကိုပုံမှန်3ခုနဲ့ထောင်ဒဏ်17နှစ်ချလိုက်ပြီးတဲ့နောက်ပိုင်းမှာပဲမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထွက်လာတာပါဖရန်ဒီယာမြန်မာသတင်းဌာနရဲ့အဒီတာချုပ်သောမတ်စကင်းကလည်းဒီဆိုးမက်ချက်ပေါ်မှာဖရန်ဒီယာကလူတိုင်းစိတ်ပြက်လက်ပြက်ဖြစ်ကြပြီးသူ့မိသားစုစီဒန်နီဖန်စတာပြန်နိုင်အောင်ဖြစ်နိုင်တယ်မဲ့အမြန်ဆုံးပြန်လွတ်တာကိုမြင်နေပါတယ်လို့ပြောပါတယ် NLD ပါတီရန်ကုန်ဝန်ကြီးချုပ်ဦးဖြိုးမင်းတဲ့ရဲ့တောင်းဆိုချက်အရဒေါ်ဆန်းစုကြည်ကိုပေးဖို့ရွှေချောင်းနဲ့ဒေါ်လာတွေစီစဉ်ပေးခဲ့ရတယ်လို့သူ့ရဲ့ဇနီးပြည်သူဒေါ်ခင်မိမိကျွဲကဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အာဂရီလိုက်ဆောင်မှုတစ်ခုအတွက်ကြားနာပွဲတွင်ဒီကနေ့ထွက်ဆိုခဲ့ပါတယ်အဲ့ဒီလေဆောင်မှုတွေအတွက်နေပြည်တော်အထူးတရားရုံးမှာတောက်ကြနေတိုင်းကြားနာဆင်ဆင်းနေတာဖြစ်ပြီးဒီကနေ့နိုမာလာစနေနေ့မှာဒေါ်ခင်မိမိကျွဲကအမှုတစ်ခုအတွက်တရားစစ်ကောင်စီရဲ့တရားလူပြတက်တည်နေနဲ့လာရောက်ထွက်ဆိုသွားတာဖြစ်ပါတယ်။ဆိုင်ပြည်နယ်မှာရခိုင်တနက်ကင်ဘွဲ AA နဲ့စစ်တဲအကြောင်းအပြစ်ခတ်ရဆေးရေးတနည်းမြောက်အဖြစ်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ဂျပန်နိုင်ငံကထောက်ပံ့မဲ့အကူအညီတွေကြေညာပေးဖို့အတွက်နိပွန်ဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌယူဟီဆဆကာဝါဟာဒီကနေ့ပဲမြန်မာနိုင်ငံမှာရောက်လာပါတယ်။မနေ့ပြန်နိုမာလာ7ရက်နေ့မှာနေပြည်တော်သွားပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လာနဲ့တွေ့ဆုံမှုရှိပါတယ်။ဒါပေမဲ့လည်းဖမ်းဆီးထိန်းသိမ်းခံထားရတဲ့အတိုင်းအမြန်ကန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တော့တွေ့ဆုံဝင်ကြမှာမဟုတ်ပါဘူး။စစ်တွေနဲ့မောင်နှံတို့ IDP စခန်းတွေကိုလည်းတွားအောင်ကြည့်ရှုဖို့ရှိပြီးဂျပန်နိုင်ငံကမပြန်ခင်မှာနိုမာလာ16ရက်နေ့ရန်ကုန်မှာ SNL ရှန်တိုင်းရင်သားပါတီပြည်သူ့ပါတီအပါအဝင်နိုင်ငံရေးပါတီကခေါင်းဆောင်တို့နဲ့တွေ့ဆုံမှုရှိပါတယ်။ဒီမနက်ကမှကိုဗစ် -19 ရောဂါထင်ကျိုးရေးအတွက်ဆိုပြီးမလူဝဘဲအပြင်မထွက်ရ stay at home ထုတ်ထားတဲ့မြို့နယ်တွေကနောက်ထပ်18မြို့နယ်မှာဒီအမိန့်ကိုပြန်ရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။ဒါကြောင့်စုစုပေါင်းမြို့နယ်119မြို့နယ်မှာ68မြို့နယ်မှာအမိန့်ရုပ်သိမ်းပြီးသွားပြီဖြစ်ပါတယ်ခင်ဗျာ
။တတိယအချင်းချက်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာတွေကတော့ Vesco Volaric နဲ့ Justin Fate တို့ဖြစ်ပါတယ်။ VO American အတန်ရဲ့အညာဖက်မြန်မာစံတော်ချိန်ည9:00-10:00အစီအစဉ်တွေကို line to meter 19 kHz 5.5တို့ည line to meter 25 kHz 7.8ည line to meter 32 kHz 6.335တို့ကနေဖန်ယူထုတ်လွှင့်ပေးတော့တာဖြစ်ပါတယ်။VOA ကိုအပိနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်ပါပါရှင်။ကျေးဇူးတင်ပါပါ
This program has come to you from the Voice of America, Washington.